Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်စက်တင်ဘာလ10ရက်တောက်ကြနေ့ညပဲ VOA စီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 25 32 50နဲ့ line length meter 190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်။ကျွန်တော်အောင်လင်းဟုပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့ Hurricane Monsoon အာမာကျွမ်းနိုင်ငံအရှေ့ပိုင်းကိုဖြတ်သန်းတိုက်ခိုက်နေပြီးတနင်္ဂနွေနေ့မှာဝင်ရောက်လာမဲ့ American Florida ပြည်နယ်မှာလည်းကြိုတင်ပြင်ဆင်နေကြပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပကတ်တွေမှာတည်ဆုံသူအရေထွေးဟာ1000ကျော်လောက်တည်ရှိနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာဒုက္ခဇေကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေတူကြီးညာပေးသွားမှာပါ။
အခုညနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့အကြမ်းဖက်မှုနဲ့မသက်ဆိုင်ပဲစိုးရိမ်စိတ်ကြောင့်ထွက်ပြေးကြသူတွေနေရပြန်နိုင်ရေးတိုင်ဝင်ရှိသူတွေဘက်ကစီစဉ်နေပါဗျ။အဲ
ဒီကြမ်းဖက်မှုပါတဲ့ဟိုဟာတွေခရီးသွားတွေပြန်လည်ရှိခွဲဖို့ကျွန်တော်မနေရတွေ့တဲ့ဟိုဟာမော်လရီဆရာတွေရဲ့ကြီးရလူတွေနဲ့ဘောလုံးနှမ်းပြီးတော့အချက်ချက်ပြီးပြောပြီးရှိပါတ
ယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးရဲ့ပြောပြချက်နဲ့အတူတခါအိန္ဒိယဘက်ကိုရောက်နေကြတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒုက္ခသည်တွေပြန်ပို့ဖို့အိန္ဒိယအစိုးရရဲ့စီစဉ်မှုကိုဒုက္ခသည်အများစုကစိတ်မသက်မသာဖြစ်နေတာပါကြောင့်ပါလဲ။ကချင်ပြည်နယ်ဘက်မှာလည်းအစိုးရနဲ့ကချင်လက်နက်ကိုင်အဖွဲ့တို့ကြားစစ်ရေးတင်းမာနေတာကြောင့်နေရက်တိတ်ဆောင်နေသူတွေရဲ့နေရက်ပြန်ရေးနဲ့စားတောက်ရေးအခက်အခဲတွေအကြောင်းနဲ့အတူအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဖြတ်တန်းမဲ့ဤမှာဟာရီကိန်းမုန်တိုင်းလမ်းကြောင်းမှာရှိနေကြတဲ့မြန်မာနယ်ပွားတွေရောဘာတွေကြိုတင်ပြင်ဆင်ထားကြသလဲဆိုတာပြောပြပေးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးပါမယ်ရှင
်ဟာရီကိန်းအာမာကျူးဝါနိုင်ငံရှိပိုင်းနေရာတော်တော်များကိုဖြတ်တန်းတိုက်ခတ်နေပြီးဒီနေ့တောက်ကြနေနှောင်းပိုင်းမှာတော့အနောက်မြောက်ဘက်ကိုရွေ့ရှားနေတဲ့မုန်တိုင်းဟာကျူးဝါနိုင်ငံမြောက်ပိုင်းနဲ့ဘာမားနိုင်ငံနေရာတော်တော်များကိုတိုက်ရိုက်ဝင်ရောက်လိမ့်မယ်လို့လည်းအမေရိကန်မြူသားဟာရီကိန်းမုန်တိုင်းဌာနကပြောဆိုထားပါတယ်။ပြင်းအားဆင်ကရှိတဲ့အာမာဟာရီကိန်းဟာဒီနေ့စောပိုင်းမှာတော့အဆင့်လေးဖြစ်ရွှတ်ချလာပြီးမယ်အားကောင်းနေစေဖြစ်ပါတယ်။အမေရိကန်ရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဒီရက်ပိုင်းတွင်ဝင်ရောက်ဖို့ရှိနေတဲ့မုန်တိုင်းဟာအင်အားဆက်ကောင်းနေနိုင်တယ်လို့လည်းကြမ်းကျင်သူတွေခန့်မှန်းထားကြတာပါ။မုန်တိုင်းဗဟိုချက်ဟာကျူးဝါနိုင်ငံမြောက်ပိုင်းကန်ယူရက်နဲ့ဘာမားအလယ်ပိုင်းဒေသတွေကိုဒီကနေ့နဲ့မနက်ဖက်မှာဖြတ်တန်းယူရှာပြီးဖလော်ရီဒါတောင်ပိုင်းဒေသတော်တော်များကိုတော့တနင်္ဂနွေနေ့အစောပိုင်းမှာဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။ဘာမားတက်ကိုက်ကွန်ကျန်းစုတွေနဲ့ကျူးဝါနိုင်ငံကဒေသတော်တော်များများအပြင်ဖလော်ရီဒါပြည်နယ်ကန်ယူရက်ဒေသတွေမှာတော့ဟာရီကိန်းမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်။အာမာဟာရီကိန်းချဉ်ကပ်လာနေတဲ့ဖလော်ရီဒါတောင်ပိုင်းမှာတော့လူ9သိန်းကျော်ကိုဘေးလွရာပြောင်းရွှေ့ကြဖို့လဲမနေ့တုန်းကပဲအမိန့်ထုတ်ပြန်ထားပါတယ်။အတ္တလန္တိတ်သမုဒ္ဒရာမှာအင်အားပြင်းဆုံးမုန်တိုင်းဖြစ်ဆန်ရှင်တင်ထားတဲ့အာမာမုန်တိုင်းကြောင့်အနည်းဆုံးလူ10ဦးသေဆုံးခဲ့ရတာပါ။မုန်တိုင်းထံတရားခံရတဲ့ဘာဘူရာကျွန်းဟာဆိုရင်လဲလူသူနေလို့မရနိုင်လောက်တဲ့အခြေအနေတွေဖြစ်ခဲ့ရတဲ့အကြောင်းအန်တီကိုနဲ့ဘာဘူဒါဝန်ကြီးချုပ်ဂက်စတွန်ဘရောင်းကပြောဆိုထားပါတယ်။အန်တီကိုကနဲ့ဘာဘူဒါကျွန်းစုတွေကပြင်းအားဆင်သွင်းရှိတဲ့ဟိုဆေးဟာရီကိန်းမုန်တိုင်းစနေနေ့မှာထပ်မံဝင်ရောက်မယ့်အန်ဒီယန်နဲ့လည်းရင်ဆိုင်နေရပါတယ
်။မက္ကဆီကိုနိုင်ငံတောင်ပိုင်းမှာဂျာရာဘရီနေညကပြင်းအား8.1အဆင့်ရှိတဲ့ငလင်တစ်ခုလုခတ်သွားတာကြောင့်လူ16ဦးထဲမှနေသေဆုံးသွားပါတယ်။ဒါကနေပေါင်း100အတွင်းအပြင်းအထန်ဆုံးငလင်ဖြစ်တယ်လို့မက္ကဆီကိုသမ္မတအန်ဒရီကာပညာညေတိုကပြောပါတယ်။မက္ကဆီကိုနိုင်ငံတောင်ဘက်ကတူနာလာမြို့ကနေကီလိုမီတာ100အကွာပစိဖိတ်ကမ်းရိုးအနီးမှာငလင်လုထွားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ငလင်ကြောင့်ချီယပါစ်ပြည်နယ်တောင်ပိုင်းမှာအိမ်တွေပြိုကျသွားပါတယ်။အခုငလင်ဟာ1985ခုနှစ်ကလူပေါင်း1000ကျော်သေဆုံးခဲ့ရတဲ့ငလင်ထက်ပိုကြီးတယ်လို့သမ္မတပညာညေတိုကတောက်ကြနေမှာပြောပါတယ်။အမေရိကန်ဘူမိဗေဒဌာနရဲ့ထောက်လှမ်းချက်ကတော့ပြင်းအား8.1အဆင့်လို့ဖော်ပြပါရတယ်။ငလင်ကြောင့်တမီတာမြင့်နဲ့ဆူနာမီရေလိုင်းအသေးစားလေးတွေလည်းဖြစ်ပေါ်ခဲ့တယ်လို့ Pacific Tsunami သတိပေးဌာနကပြောပါရတယ်။ဆူနာမီကြောင့်ပျက်စီးမှုတွေရှိခဲ့သလားဆိုတာကတော့ချက်ချင်းမသိရပါဘူး။အိမ်တွေကျောင်းတွေနဲ့ဆေးရုံတွေလည်းငလင်ကြောင့်ထိခိုက်ပျက်စီးသွားတယ်လို့ Cheerbus အုပ်ချုပ်ရေးမှူး Manuel Velasco ကရုပ်မြင်သံကြားဆွေးနွေးခန်းမှာပြောဆိုသွားပါရတယ်။ငလင်နိုင်ငံကိုဝေးလံလာတဲ့ Mexico City နဲ့ Guatemala City ထိတောင်သိရှိခံစားခဲ့ရတာပါ။ငလင်ကြောင့် America တိုက်အလဲပိုင်းနိုင်ငံအတော်များများအတွက်ဆူနာမီသတိပေးချက်တွေကို American Tsunami သတိပေးရေးဌာနကအစောပိုင်းမှာထုတ်ပြန်ခဲ့ပေမဲ့နောက်ပိုင်းမှာပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်
။အမေရိကန်ကစီးရီးယားရေးယူမဆိုရင်မြောက်ကိုရီးယားအတွက်အင်တာမတ်ကြီးကွဲစရာနေ့တစ်နေ့ဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့ပုံစံသစ်နဲ့ချဉ်းကပ်မဲ့ရည်ရွယ်ချက်ကိုတော့ကိုဝိတ်ဆော်ဝါရှိတ်ဆဘာအာမက်အယ်ဆဘာနဲ့အတူမနေ့တုန်းကအင်ပီရိုမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ကထပ်မံပြောဆိုလိုက်တာပါ။စီးရီးယားဖြစ်ရှင်းမဲ့နီလန်းကိုမလိုလားပေမဲ့ဖြစ်လာနိုင်တဲ့အလားအလာတွေရှိနေကြောင်းလည်းပြောဆိုသွားပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုအန်ဒီယာတွေကိုတောက်ပြန်နေတဲ့နီလန်းနဲ့ရှာဖွေဖို့ရည်ရွယ်ပြီးသမ္မတထရန့်ဟာအာရှနဲ့ဥရောပကမဟာမိတ်တွေနဲ့လွန်ခဲ့တဲ့ရက်တွေအတွင်းတယ်လီဖုန်းဆက်ဆွေးနွေးနေတာပါ။ဥရောပသမ္မတ EU ကတော့မြောက်ကိုရီးယားပေါ်စီးပွားရေးဖိအားပေးမဲ့အစီအစဉ်တွေကိုထောက်ခံထားပါတယ်။ EU နိုင်ငံခြားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာကိုယ်စားလှယ်ဖက်ဒရီကာမိုဂါရီနီကတော့ကုလသမဂ္ဂနဲ့ EU တို့ရဲ့စီးပွားရေးအရပိတ်ဆို့တန်ခတ်အရေးယူမှုတွေဟာတန်တမာရေးအရဆွေးနွေးပြောဆိုမှုတွေအတွက်လမ်းပွင့်လာစေဖို့ရည်ရွယ်ထားကြောင်းပြောဆိုထားတာပါ။မြန်ကိုရီးယားက6ချိန်မြောက်အနုမြုံပုံစမ်းသပ်မှုလုပ်ခဲ့တဲ့အပေါ်ကုလသမဂ္ဂကနောက်ထပ်အရေးယူတန်ခတ်မှုတွေတိုးမြင့်မဲ့အစီအစဉ်ကိုထောက်ခံသွားမှာဖြစ်ကြောင်းတရုတ်နိုင်ငံကလည်းပြောဆိုထားပေမဲ့လက်တလောချိန်ထိကတော့မြန်ကိုရီးယားကိုရင်းနှီးနဲ့တန်းငွေတင်ပို့မှုတွေကိုတရုတ်နိုင်ငံဘက်ကဖျက်ထောက်တာမျိုးတော့မရှိသေးပါဘူး။မြန်ကိုရီးယားအတွက်တန်တမာရေးစီးပွားရေးရာအဓိကမာမိတ်ဖြစ်တဲ့တရုတ်နိုင်ငံကတော့တန်ခတ်အရေးယူမှုတွေဟာကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေရောပါဖို့ကြိုးပမ်းရမှာထိရောက်မှုတိတ်မရှိဘူးလို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကတော့မြန်ကိုရီးယားပေါ်တက္ကမှုအစ်တွေချမှတ်ရေးဆုံးဖြတ်ချက်မူကြမ်းတစ်ခုကိုကုလသမဂ္ဂလူညွန့်ရေးကောင်စီမှဖြန့်ဝေထားပြီးမဲခွဲဆုံးဖြတ်အတည်ပြုနိုင်မှုလည်းမျှော်လင့်နေပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နောက်ခဲ့တဲ့ဆိုတာနဲ့ပတ်သက်ပြီးအမေရိကန်ကွန်ဂရက်စ်လွှတ်တော်စုံစမ်းစစ်ဆေးသူတွေကသမ္မတထရမ့်မျက်သားဖြစ်သူဒေါ်နယ်ထရမ့်ဂျူနီယာကိုကြာရပါနေကအနိုင်အတော်ကြောင်းစစ်ဆေးမေးမြန်းခဲ့ပါတယ်။ဒီထဲမှာသူ့ဘခင်ရဲ့ဒီမိုကရက်ပြိုင်ဖက်ဟီလာရီကလင်တန်ရဲ့မကောင်းသတင်းတွေပေးမယ်ဆိုတာကြောင့်ရုရှားအစိုးရနဲ့အဆက်အဆက်ရှိတဲ့ရှေ့နေတဲ့ယောက်နဲ့ထရမ့်ဂျူနီယာကတော့တွေ့ခဲ့တဲ့ကိစ္စလည်းပါပါတယ်။ဟီလာရီကလင်တန်ရဲ့ကျမကြီးကိုကျင်သိခါဒါမှမဟုတ်အရေးအချင်းပြည့်မီမှုနဲ့ဆိုင်တဲ့အချက်လက်တွေရနိုင်ချေသဘောမျိုးအဲ့ဒီရှေ့နေကပြောရကြောင်းစိတ်ဝင်စားတဲ့အတွက်2016ခုနှစ်ဇွန်လကတွေ့ဆုံပွဲကိုစီစဉ်ခဲ့တာလို့ထရမ့်ဂျူနီယာကစုံစမ်းစစ်ဆေးသူတွေကိုစစ်ဆေးပွဲအဖွဲ့မှပြောခဲ့တယ်လို့ The New York Times သတင်းစာကရေးပါတယ်။ထရမ့်ဂျူနီယာကိုစစ်ဆေးမေးမြန်းတာတွေမပြေသေးဘူးလို့ကော်မတီအဖွဲ့ဝင်တဦးကပြောပါတယ်။တကပိတ်စစ်ဆေးမေးမြန်းချိန်အတွင်းထရမ့်ဂျူနီယာရဲ့ဖြေကြားချက်တွေမှာမေခွန်ထုတ်စရာတွေရှိလာတာကြောင့်ဒီလိုအလားတူမေခွန်တွေကိုပဲကြမ်းတစ်စာချိန်ဆိုပြီးတော့လွတ်တော်စုံစမ်းစစ်ဆေးရေးကော်မတီရဲ့လူမှုရှေ့မှောက်လာရောက်ဖြေကြားရအောင်မယ်လို့ Democratic Party အထက်လွှတ်တော်အမတ် Richard Blumenthal ကပြောပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တောက်ကြံနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါဗျာ။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခတ်တွေအတွင်းတည်ဆုံသူအရေအတွက်ဟာတထောင်ကျော်လောက်တည်ရှိနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာထုတ်ကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်
။ I would agree with the assessment that perhaps about 1000 or more are already dead.
လူထောင်နဲ့ထောင်ကျော်လောက်တည်ဆုံအောင်တည်ဆုံနိုင်တယ်လို့ဆိုရကမန်းချက်ကိုသူ့အနေနဲ့လက်ခံရမှာဖြစ်တဲ့အကြောင်းနဲ့တည်ဆုံမှုတွေထဲမှာနှစ်ဖက်စလုံးကပါဝင်နေပြီမလဲအများစုကတော့ရိုဟင်ဂျာတွေဖြစ်လိမ့်မယ်လို့လူခွန်ရေးထုတ်ခုစဲရန်ဟီလီက AFP သတင်းဌာနနဲ့မေးမြန်းခန်းအတွင်းပြောဆိုသွားတာပါ။ဂျမ်ဖက်တက်ကမှုတွေနဲ့နောက်ဆက်တွဲစစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်နေတဲ့မောင်တော်ဒေသမှာတည်ဆုံသူစုစုပေါင်းဟာတထောင်ကျော်လောက်တည်ရှိနေတယ်လို့ဆိုရကမန်းချက်ဟာမြန်မာဆိုရကတရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းထက်နှစ်ဆလောက်ပိုများနေပါတယ်။မြန်မာနိုင်ငံကတော့ပြည်ပကတွင်တည်ဆုံသူလူညွန့်ရေးဝန်ထမ်းတွေအရက်သားတွေနဲ့အကြံဖက်သမားတွေစုစုပေါင်း400ကျော်ရှိကြောင်းပြောဆိုထားပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့ရခိုင်ပြည်နယ်ကပြည်ပကတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးလာသူအရေအတွက်ဟာအခုဆိုရင်ခန့်မှန်းကြီး 28,000 လောက်ထိရှိနေပြီလို့လည်းဒီကနေ့ပဲပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကပြည်ပကတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်နဲ့လူခွင့်ရေးလှုပ်ရှားသူတွေကြောင့်စိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဟောဆန်းစုကြည်ကတော့နိုင်ငံတွင်းမှာရှိနေသူတွေဟာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာဝယ်ဆောက်ရှောက်ဖို့တာဝန်ရှိတာကြောင့်ပြစ်ခတ်ဖြစ်ရာဒေသကလူအလုံးကိုဆောက်ရှောက်ကူညီနေအောင်အတက်နိုင်ဆုံးကြိုးပမ်းနေတဲ့အကြောင်းပြောဆိုထားပါတယ်
။မတိမငိမ့်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကထိတ်တန့်လွှတ်တော်ကိုယ်စားလှယ်တွေကပူရဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးပြစ်တင်ရှုံချလိုက်ကြပါတယ်။အထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Democratic Party က Dick Durbin, Republican Party က John McCain တို့ပူးတွဲပြီးအဆိုပြုခဲ့တဲ့ဆုံးဖြတ်ချက်မှာတော့မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်နေတဲ့အကျဉ်းချလုပ်ရတွေကိုပြစ်တင်ရှုံချကြောင်းနဲ့အခြေအနေကိုဟန့်တာဖို့လဲဒေါ်အောင်ဆန်းစုကြည်ကိုတိုက်တွန်းထားတာပါ။ဆုံးဖြတ်ချက်ကိုတော့ Democrat အထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Dan Feinstein,Cory Booker နဲ့ ဘော့မန်နန်ဒက်စ်တို့ကလည်းထောက်ခံခဲ့ကြပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကိုစတင်ခဲ့တဲ့ ARSA အစိုးရအဖွဲ့ကိုပြစ်တင်ရှုံချကြောင်းလည်းကြေညာချက်မှာဖော်ပြခဲ့တာပါရခိုင်ပြည်နယ်ကပဋိပက္ခတွေဖြည့်ရှင်ဖို့အတွက်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကဝင်ခွင့်ပြုဖို့ရခိုင်အရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့လည်းတိုက်တွန်းထားပါရယ်မနေ့တုန်းကပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့အထူးစိုးရိမ်ကြောင်းပြောဆိုခဲ့တာပါကြေးရွာတွေမိရှုခံရတာလူအများပြအိုးအိမ်စွန့်ကွာထွက်ပြေးနေရတာတွေအပါအဝင်မတည်မငြိမ်အခြေအနေနဲ့ပတ်သက်လို့ဆိုရင်ပူပန်ချောင်းနိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးဟက်သာနျူရက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်
။တူရကီတန်ရုံနေဒီနေ့ဆက်မိုက်နှုန်းကဖြစ်ပွားခဲ့တဲ့ရုံရင်းဆန်ခတ်မှုမှာပါဝင်ခဲ့သူတူရကီနယ်ပွားအမေရိကန်နိုင်ငံသားနှူးကသူတို့မှာပြင်းမရှိကြောင်းဝါရှင်တန်ဒီစီကတရားခွင်မှာမနေ့တုန်းကရှောက်လဲကြပါတယ်။ဗာဂျီးနီးယားပြည်နယ်ကစင်နိုင်နာရီနဲ့နယူးဂျာဆီပြည်နယ်ကအီရတ်ယေလ်တရီမ်တို့နှစ်ဦးကိုတော့ကိုတိလက်ရောက်တက်ခတ်မှုချင်းချောက်မှုတွေနဲ့တရားဆွဲဆိုထားတာပါတရားရုံးမှတ်တမ်းတွေအရနှူးစလုံးကပြစ်မှုရှိကြောင်းရှောက်လဲခဲ့ကြပြီးခုံတမာရီဖွင့်တဲ့စစ်ဆေးဖို့လည်းတောက်ဆိုခဲ့တာတွေ့ရပါတယ်တူရကီတမ္မကြီးရဲ့လွန်ကျွေးဝင်တဲ့အများပြားပါဝင်လူ18ဦးကိုတော့မေလ16ရက်နေ့ကဖြစ်ခဲ့တဲ့ရုံးရင်းဆန်ခတ်မှုအတွင်းဆန္ဒပြသူတွေကိုတက်ခတ်ခဲ့သူတွေဖြစ်နေတရားဆွဲဆိုထားတာပါသူတို့အလုံးကတော့သူထက်တန်ရုံးအကြမ်းဖက်မှုတွေဖြစ်ပွားအောင်ပူးပေါင်းကျဆင်းမှုနဲ့တရားဆွဲဆိုထားပြီးအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးထောင်နဲ့18နှစ်တိကျခံရနိုင်ပါတယ်
ကိုလံဘီယာနိုင်ငံမှာအနည်း90ကျားပြည်ရင်းစစ်အဆုံးသတ်ဖို့လှုံ့ဆော်နေတာနဲ့အမျှလက်တုံ့ပြန်မှုတွေကိုစွန့်လွှတ်ဖို့ပိုယဟန်မင်းကြီးဖရန်စစ်ကကိုလံဘီယာနိုင်ငံသားတွေကိုတိုက်တွန်းလိုက်ပါတယ်။ကြီးမားကျယ်ပြောလာတဲ့ဘဂိုဒါဥယျင်ကြီးထဲမှာကျင်းပတဲ့လူလူစုဝေးပွဲကြီးမှာပိုယဟန်မင်းကြီးကအကြမ်းဖက်မှုပေါ်ပေါက်လာစေတဲ့မတရားမှုတွေရပ်တန့်ရင်းနဲ့လူမှုရေးမငြိမ်များမှုတွေကိုအဆုံးသတ်တဲ့ဥပဒေတွေချမှတ်ဖို့ကိုလံဘီယာကောင်ဆောင်တွေကိုတိုက်တွန်းသွားပါတယ်။ FARC ပျောက်ကြားတပ်ကထောင်းနဲ့ချီတဲ့တပ်ခရဲတပ်သားဟောင်းတွေကိုလူမှုအတိုင်းဝိုင်းနဲ့ပြန်လည်လက်ခံပြီးမတူကွဲပြားမှုတွေကိုပြုပြင်ရေးလုပ်ဖို့ရင်မှန်းထားတဲ့ကိုလံဘီယာနိုင်ငံသားတွေကြားမှာတိတိတသာသဘောထားကွဲပြားနေကြတာပါအနည်း90ကျော်ကိုလံဘီယာပြည်တွင်းစစ်ကြောင်းလူပေါင်း300,000ကျော်သေဆုံးခဲ့ရတာဖြစ်ပါတယ
်စက်တင်ဘာလ8ရက်တောက်ကြနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့နန်းလောင်တို့ကြီးညာပေးသွားတာပါရှင်အခုရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့မသက်ဆိုင်တဲ့တင်းရှောင်မွတ်စလင်တွေနေရပြန်နိုင်ရေးစီစဉ်နေတဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးကပြောပါတယ်လူသားချင်းစာနာမှုအခွင့်အရေးထောက်ပံ့ဖို့အစီအစဉ်ရှိကြောင်းလည်းလူကယ်ပြန်ဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်ကြတာဖြစ်ပွားပြီးတဲ့နောက်အိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့အကြမ်းဖက်တိုက်ခိုက်မှုမှာမပါဝင်သူမွတ်စလင်တွေနေရပြန်လာနိုင်ရေးအတွက်ရခိုင်ပြည်နယ်အစိုးရနဲ့နေကြားဆောင်ရဲတပ်ဖွဲ့ကသက်ဆိုင်ရာရမိရဖတွေနဲ့ဆွေးနွေးဆောင်ရွက်နေပါတယ်လက်ရှိဆောင်ရွက်နေတဲ့အခြေအနေကိုရခိုင်ပြည်နယ်အစိုးရအဖွဲ့ကလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးဖုန်းတင်ကအခုလိုပြောပါတယ
်အဲဒီကျွန်တော်ပါပါတယ်ဟိုဟာဒီအကုန်လုံးဆက်ရသားတွေပြန်လည်ရှိဖွဲ့ဖို့ကျွန်တော်မနေ့ရက်တွေ့တဲ့သူတို့ရဲ့ဟိုမော်လိုရီဆရာတွေနဲ့ကြေးရလူတွေနဲ့အကုန်လုံးနှမ်းပြီးတော့အချက်ချက်ပြီးပြောပြီးဖြစ်ပါတယ်အဲဒီဟိုကိုသူရဆင်းနေတော့တဲ့အချိန်မှာအဲ့ဒီကျော်ရအကုန်လုံးအဲ့တိုင်းပဲဆောင်ခိုင်းတာပါသူကတဆင့်တုံးနေပါတယ်အဲ့တော့ပြောလဲကိုလည်းလက်ရှိလဲဓာရီခါလည်းပေးကြရရှိပါတယ်ဒါလည်းနောက်တရားဝင်ထုတ်ပြန်မှာဖြစ်ပါတယ
်အမတ်တနေကြဆောင်ရဲတပ်ဖွဲ့ကရဲမှူးချုပ်သူရဆန်းလွင်ကတင်းရှောင်နေတဲ့အကြမ်းဖက်မှုမှာမပါဝင်သူတွေနေရပြန်နိုင်ရေးအတွက်ဘင်္ဂလီရမိရဖတွေကဆက်သွယ်လာကြောင်းဒီအတွက်လိုအပ်တဲ့ကူညီပံ့ပိုးမှုတွေဆောင်ရွက်ပေးမှာဖြစ်ကြောင်းအကြောင်းပြန်ထားတယ်လို့သတင်းမီဒီယာတွေကိုပြောဆိုထားပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးစိုးအောင်ကနေရပြန်လာသူတွေကိုလူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့မှုတွေဆောင်ရွက်ပေးမှာဖြစ်ကြောင်းပြောပါတယ်
။ကျန်းဖက်ထဲမှာမပါဝင်တဲ့မွတ်စလင်တွေလည်းဒါသူတို့တွေကတော့သူတို့မူလနေရာမှာတော့ပြန်ပြီးတော့မှဟိုနေထိုင်နေတာပေါ့။နော်။နောက်တစ်ခါသူတို့လည်းပြေးသွားနေရတဲ့အတွက်သူကလိုအပ်တဲ့လူသားချင်းစာနာမှုကူညီထောက်ပံ့နေရတော့တချင်ကြီး red cross movement နဲ့ကျွန်တော်တို့ထောက်ပံ့ပေးသွားမှာပဲလေအဲ့ဒါလေးကိုတော့လုပ်သွားကြမှာပေါ့
အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးချိန်အစောပိုင်းကတော့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်သူနဲ့မပါဝင်သူတွေကိုခွဲခြားဖို့အခက်အခဲရှိခဲ့ကြောင်းနဲ့နောက်ပိုင်းမှာအကြမ်းဖက်မှုမှာမပါဝင်သူတွေကအာဏာပိုင်တွေကိုဆက်သွယ်အကူအညီတောင်းခံခဲ့တာကြောင့်ခွဲခြားလာနိုင်ခဲ့ပြီးအကူအညီတွေပေးအပ်ခဲ့ကြောင်းဦးစိုးအောင်ကဆက်ပြောပါတယ်
ပမ်ပမ်ပမ်နေရာမွတ်စလင်တွေကိုကျွန်တော်တို့တမရော်ဟောဟွာဟောလူညွေရေးဖွဲ့စည်းတွေရောအဲဒီခရံဥချိုရေးဖွဲ့တို့ကတော့အကုန်လုံးပါလာပဲကွာထောက်ပံ့နေလေအင်းဒီမတိုင်ရင်တည့်ရလာမသိဘူးပြ သူတို့ဘက်ကဆက်တွေ့တယ်လေသူတို့ကသူတို့ရွာအကျံဖက်မရှိပါဘူးအကျံဖက်ကလည်းလက်မခံပါဘူးသူတို့စီလာလို့ရှိရင်အနှံပါမယ်ဆိုတဲ့ဥစ္စာဆက်တွေ့မှုတွေရအဲ့ဒီမှာသူတို့တွေကဆောက်ရှောက်ပြီးပါလူကြီးဖွဲ့တွေရဆိုတဲ့ခါကျတော့တွားပြီးတော့မှတော့ရိခါတွေထောက်ပံ့ပေးသေးတယ်လေ
ဩဂုတ်လ25ရက်နေ့က ARSA အစွန်းရောက်အကျံဖက်သမားတွေကလုံခြုံရေးစခန်း30လောက်ကိုတပြိုင်တည်းတိုက်ခိုက်ခဲ့တဲ့နောက်ဒေသခံတိုင်းရင်းသား 26,000 ကျော်နေရက်စွန့်ခွာထွက်ပြေးခဲ့ရာကြောင့်အစိုးရသတင်းထုတ်ပြန်ရေးကော်မတီကစက်တင်ဘာလ5ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်စက်တင်ဘာလ9ရက်နေ့ကတော့မောင်တော်မြို့နယ်တောင်ပြိုလက်ဝဲကွန်းသီးပင်တဲချောင်းမိဒိုက်ကျေးရွာအုပ်စုနဲ့တောင်ပြိုလက်ဝဲမြို့ပေါ်ရက်ကွက်ငါးမှာနေထိုင်သူ3000လောက်ဟာမြန်မာဘင်္ဂလားဒေ့ရှ်နေဆက်မှတ်တိုင်26နဲ့25အကြားမှာတရားမဝင်နေထိုင်နေကြောင်းအစိုးရသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ပါတယ်ကုလသမဂ္ဂကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုနေဆက်ဖြတ်ကျော်ဝင်ရောက်လာသူ36000လောက်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ
်ကိုမိုးစောပြောပြခဲ့တာပါရှင်အိန္ဒိယနိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့ဖို့အိန္ဒိယအစိုးရကစီစဉ်နေတယ်ဆိုတာကြောင့်သူတို့ဘဝအခြေအနေဟာမရေမရာဖြစ်ပြီးအဲ့ဒီလိုပြန်ပို့ခံရမှာတဲ့စာရင်သေသွားတာကပိုကောင်းလိမ့်မယ်လို့ဒုက္ခသည်တွေကပြောကြပါဗျ။ရိုက်တာသတင်းတပုတ်ကိုအခြေခံပြီးကိုညာဝင်းအောင်ကပြောပြမှာပါရှင်
။မြန်မာနိုင်ငံမှာဖြစ်ပွားတဲ့အကြမ်းဖက်ပဋိပက္ခတွေကြောင့်တိုင်းကနန်းရှိတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်အများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြသလိုတချို့လဲဟိန္ဒူအများစုနေထိုင်တဲ့အိန္ဒိယနိုင်ငံဘက်ထွက်ပြေးရောက်ရှိသွားကြတာပါမြန်မာနိုင်ငံနယ်စပ်ရခိုင်ပြည်နယ်မှာတော့ဒေသခံမွတ်စလင်တွေကသူတို့ကိုယ်သူတို့ရိုဟင်ဂျာတွေလို့သတ်မှတ်ခေါ်ဝေါ်ကြပေမဲ့မြန်မာအစိုးရကတော့ဒါကိုလက်မခံဘဲသူတို့ဟာဘင်္ဂလီတွေသာဖြစ်တယ်လို့ကြေညာထားပါတယ်အိန္ဒိယနိုင်ငံတွင်တရားမဝင်နေထိုင်ကြတဲ့ရိုဟင်ဂျာအပါအဝင်အခြားနိုင်ငံသားတွေကိုဖောက်ထုတ်ဖမ်းဆီးပြီးမူရင်းနိုင်ငံတွေစီပြန်ပို့ဖို့အတွက်အိန္ဒိယအစိုးရကသူ့ပြည်နယ်အစိုးရအာဏာပိုင်တွေကိုညွှန်ကြားထားပြီးဖြစ်ကြောင်းပြည်ထရေးအငြိမ်းတန်းဝန်ကြီးခီရန်ရီဂျီဂျူးကပြီးခဲ့တဲ့လတည်းအိန္ဒိယပါလီမန်မှာပြောခဲ့ပါတယ်။အိန္ဒိယတောင်ပိုင်းတာလန်ဂနာပြည်နယ်မြို့တော်ဟိုက်ဒရာဘတ်မြို့မှာသူတို့အခေါ်ရိုဟင်ဂျာမွတ်စလင်အများစုနေထိုင်ကြပြီးလူသားချင်းစာနာထောက်ထားမှုအရသူတို့ကိုပြန်မပို့ဖို့တောင်းပန်နေကြပါတယ်။ရိုဟင်ဂျာဒုက္ခသည်လူငယ်တဦးဖြစ်တဲ့အနာမူဟာဆန်ကတော့လုံခြုံစိတ်ရတဲ့အခြေအနေမျိုးရှိမှသာပြန်ပို့ရေးအစီအစဉ်ကိုစဉ်းစားတင်ကြောင်းပြောပါရယ
်ဘတ်မစကလေးဆေနာပါတယ်ဖြစ်ရပြီးယဟန်အမလုံကိုဂျာနေကလေးဘောရယ်ယဟန်အမလုံကိုယဟန်မာဇို
ကျွန်တော်မှာခက်ခဲများကြီးရင်ဆိုင်နေရပါတယ်အိန္ဒိယဆိုရကလည်းဒီကထွက်သွားဖို့ကျွန်တော်တို့ကိုပြောနေတာပဲကျွန်တော်တို့မပြန်နိုင်ဘူးကျွန်တော်တို့ကိုတတ်လိုက်ကြပါဒီမှာအေးစစ်စစ်ဆက်နေချင်ပါသေးတယ်ဒီမှာဆိုထမင်းနှစ်နှစ်တော့ပုံမှန်စားခွင့်ရနေတာပါတည်ရင်လည်းမြုပ်ဖို့နေရာရနိုင်သေးတယ်မြမပြီးပြန်ရင်တော့ကျွန်တော်တို့ကိုမီးရှို့တတ်မှာပါကျွန်တော်တို့အိမ်တွေလည်းအဖြက်စည်းခံထားရပြီကျွန်တော်တို့တွေဘာမှမကြံတော့ပါဘူ
းအိန္ဒိယနိုင်ငံမှာတရားမဝင်နေထိုင်တဲ့ရိုဟင်ဂျာမွတ်စလင်4000လောက်ရှိမယ်လို့ခန့်မှန်းထားပြီးတချို့ကတော့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR မှာဒုက္ခသည်အဖြစ်ရှောက်ထားကြတာပါအဲ့ဒီတဲက16500လောက်ကို UNHCR အတိမတ်ပြုကပ်ပြားတွေထုတ်ထားပေးပါတယ်ဒီလူတွေကသူတို့ကိုတရားလက်လွတ်ဖမ်းဆီးတာတွေနှိပ်စက်တာတွေပြန်ပို့တာတွေမလုပ်နိုင်အောင်ကာကွယ်ပေးဖို့တောင်းဆိုနေပါတယ်နောက်ထပ်ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့မန်ဆူအာကလည်းအိန္ဒိယအစိုးရကသူတို့ကိုမြန်မာပြည်ပြန်ပို့မယ်အစားတပ်ပစ်လိုက်ဖို့သာကောင်းတယ်လို့ပြောပါတယ
်။မာရနဟေတုဒါမာရဒီဂျီဟမ်လိုကိုဝါဝါရမတ်ဘေဂျီကျူကီဟမ်ဘောတ်တကလစ်ပါကရယဟပရာယာ
ကျွန်တော်တို့ကိုတတ်ချင်တယ်ဆိုလဲဒီမှာပဲတတ်လိုက်ကြပါပြန်တော့မပို့ကြပါနဲ့ဒီကိုပြေးလာဖို့တော့ကျွန်တော်တို့မှာဒုက္ခတွေအများကြီးကြော်ဖြတ်လာရတာပါအကြီးအကျယ်ဒုက္ခမရောက်ခင်အိန္ဒိယအစိုးရကကျွန်တော်တို့ကိုလာတတ်လိုက်ပါဒါဆိုကျွန်တော်တို့လည်းဒုက္ခတွေငြိမ်းသွားမှာပါလို့သူကပြောသွားတာပါဆယ်စုနှစ်နဲ့ကြီးစစ်တပ်ကအုပ်ချုပ်လာခဲ့တဲ့မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေကြောင့်ရခိုင်ဒေသကမွတ်စလင်တသန်းနီးပါးထွက်ပြေးသွားကြတယ်လို့ဆိုပါတယ်။ဒီမွတ်စလင်တွေဟာမြန်မာနိုင်ငံသားဖြစ်ခွင့်အတွက်ငင်းပယ်ခံရပြီးတစ်ဖက်နိုင်ငံကနေတရားမဝင်ရွှေ့ပြောင်းအခြေချလာသူတွေအဖြစ်သတ်မှတ်ထားပါတယ်။ပြီးခဲ့တဲ့2016အောက်တိုဘာလမှာရခိုင်မြောက်ပိုင်းနေကြားသောရဲစခန်းတွေကိုအကြမ်းဖက်အုပ်စုတစ်ခုကဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်လူညုံရေးတပ်တွေရဲ့နေမြေရှင်းလင်းရမှာတပ်ဖြတ်တာတွေအတ္တမပြုကျင့်တာတွေရှိခဲ့တယ်ဆိုတော့ဆူဆွဲချက်တွေထွက်ပေါ်ခဲ့ပြီးရခိုင်ဒေသကမွတ်စလင်9000ခွဲကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတယ်လို့ကုလသမဂ္ဂအစိုးရခန်းစာတွေမှာဖော်ပြနေကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်ရခိုင်ပြည်နယ်အခြေအနေကိုဒီမှာပဲရန်နာပါရစေအခုကချင်ပြည်နယ်ဘက်ကိုလည်းအလှည့်ပေးပါရစေရှင် မြန်မာတမရော်နဲ့ KIA ကချင်လွတ်လပ်ရေးအဖွဲ့တို့ကြားကစီးရီးတင်မနေတဲ့အကျိုးဆက်ကြောင့်စစ်ဘေးရှောင်သူတထောင်ဝန်းကျင်ဟာကချင်ပြည်နယ်တနိုင်းမြို့နယ်ဘာသာရေးအသင်းမှာခိုလုံနေကြပါတယ်။ဒီလူတွေနေရရင်ပြန်နိုင်ရေးဆွေးနွေးဖို့အတွက်ဘာသာရေးအသင်းအဖွဲ့တွေနဲ့ကချင်ငင်းချမ်းရေးအဖွဲ့တာဝန်ရှိသူတွေကမြန်မာတမရော်တာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်ရေးကြိုးပမ်းနေပါတယ်။လက်ရှိအခြေအနေအရစစ်ရှောင်စခန်းမှာစားတောက်ရေးအခက်အခဲတွေရှိနေတဲ့အကြောင်းထိုင်းအခြေဆိုင် VOE သတင်းတောက်နိုင်ကွင်းရင်ကသတင်းပေးပို့ထားပါရရှင်
။ကချင်ပြည်နယ်တနိုင်းမြို့နယ်ပါရာရီတင်းလွန်မှာခိုလုံနေတဲ့စစ်ဘေးရှောင်သုခတဲ့တောင်ခန့်ကိုနေရရေးပြန်ပို့ပေးနိုင်ရေးအတွက်ကချင်ပါရာရီဖွဲ့စည်းတွေကချင်ငင်းချမ်းရေးကျိုးရော့ဆောင်ဖွဲ့တွေကလည်းဒေသခံမြန်မာတပ်မတော်တာဝန်ရှိသူတွေနဲ့ညှိနှိုင်းမှုတွေပြုလုပ်နေတာပါ။နေရပြန်နိုင်ရေးညှိနှိုင်းမှုအခြေအနေကိုတော့ကချင်ငင်းချမ်းရေးကျိုးရော့ဆောင်ဦးလမိုင်ကွန်ကြာကအခုလိုပြောပါရယ်။
ဒီပိုင်းတိုင်းစစ်တနာချိုတိုင်းမှုနဲ့ကျွန်တော်တို့ကဆတ်ထားမှုတို့ကမြို့နာမှာရောက်လာစင်မှာကျွန်တော်တို့ဒီ KTC တင်းတော်ကဆရာတော်ကြီးတွေနဲ့တွေ့ဆုံတယ်ကက်သလစ်ကဘုန်းတော်ကြီးတွေနဲ့တွေ့ဆုံတဲ့အချိန်မှာအခုစီရေးကြောင့်ထွက်ပြေးသုံးဆောင်နေရတဲ့ပြည်သူလူထုတွေကသူတို့ရဲ့အတင်းသူအတင်းသားတွေဖြစ်တယ်သူတို့ရဲ့ဒုက္ခဆင်းရဲမှုတွေကိုဘယ်လိုလုပ်ရင်ကောင်းမလဲဆိုပြီးသူတို့ညှိနှိုင်းကြတယ်အနိုင်မှာသုံးဆောင်နေတဲ့ဒုက္ခတွေတွေကိုကိုယ့်နေရဲ့ဒေသကိုပြန်ပြောင်းထွက်ဆိုပြီးမှသူတို့တင်ပြတယ်ဆိုရအပြောမှာတိုင်းရလည်းပဲတတ်မတော်လည်းပါစီဖြစ်တဲ့ပြည်သူလူထုရဲ့ဆန္ဒတာဘောထားပြီးရှိတယ်ဆိုတဲ့ဟာကိုသွားရောက်တွေ့ဆုံဖို့အတွက်ဆိုပြီးမှအခုလူခဲ့တဲ့နိုင်ရနေတော့ကကျွန်တော်တို့ဖွဲ့ရအားလုံးဒုက္ခတွေကိုသူရဲ့သဘောထားဆန္ဒပြီးရှိတယ်ဆိုတာကိုကျွန်တော်တို့သွားရောက်တွေ့ဆုံတာဖြစ်တယ်
သမရသေးတာကိုကရေးစစ်သဏ္ဍာန်ချုပ်မှုဇာကစမှုကလည်းစစ်ဘေးရှောင်တွေနေရပြန်ရေးကိစ္စတွေမှာကူညီပေးမယ်လို့ပြောဆိုခဲ့ကြောင်းဦးလမိုင်ကွန်ကြာကပြောပါတယ
်တနိုင်းတက္ကသပေါ့လေဒုတက္ကသမှုဘုံကြီးပေါ့လေသူအနေနဲ့ကတော့ဘာဖြစ်ဖြစ်သူတို့ပြန်နိုင်ပြန်ဖို့ဆိုလည်းပဲတတ်မတော်ကနေပြီးတော့မှနိုင်ရှင်ရေးပိုင်ညာအလုံးနဲ့သူတို့ဝိုင်းဆောင်ရွက်ပေးမယ်ဆိုတဲ့အကြောင်းလည်းပြောပါတယ်ပြမယ်ဆိုရင်တော့သူတို့အဆက်အရရာအလုံးကူညီပေးမယ်ဆိုတဲ့ပြောဆိုတမ်းလေးကျွန်တော်ကြားသိရပါတယ်ဗျ
တနိုင်းစစ်ဘေးရှောင်တွေနေရရင်ပြန်နိုင်ရေးအတွက်စက်တင်ဘာလ9ရက်နေ့ကညှိနှိုင်းဆွေးနွေးခဲ့ရမှာရွာသားတွေတွင်လည်းဒေသရဲမှစိုက်ပွဲမဖြစ်ပွားဖို့နဲ့လုံခြုံရေးပိုင်းလှုပ်ဆောင်ပေးဖို့သဘောထားပြီးခဲ့တယ်လို့ဦးလမိုင်ကွန်ကြာကခုလိုဆက်ပြောပါတယ်
တိုက်ပွဲဖြစ်လို့နောက်တဖန်ပြန်ထပ်ပြေးတိတ်ဆောင်ရမှုကိုတို့ကမလိုလားဘူးတို့ပြန်မယ်ဆိုတဲ့အချိန်မှာလည်းပဲတို့နေရဒေသအနီးတွဲမှာဒီမိုင်းရှင်းလင်းရေးပညာတွေအကြောင်းဆိုတာတို့အဲ့မှာနှစ်ဖက်တက်တယ်ပေါ့လေရွာနီးနားမှာမရှိဘဲနဲ့ဆိုရင်တော့တို့ပြန်ရေးတယ်ဆိုတဲ့သဘောပေါ့လေတို့အနေနဲ့အဲ့လိုတင်ပြတာပေါ့လေ
KBC ပါရာရေးတင်းတော်နဲ့ငင်းချရေးကျိုးတော်ဆောင်ဖွဲ့တွေအနေနဲ့စစ်ဘေးရှောင်တွေတင်မြှောက်ချက်ကိုတပ်မတော်ဘက်ကရော KNU ဘက်ကပါဆက်လက်ညှိနှိုင်းသွားရမယ်လို့ဦးလမိုင်ကွန်ကြာကဆိုပါတယ်တနိုင်းမြို့ပါရာရေးတင်းတော်၄ခုမှရှိတဲ့စစ်ဘေးရှောင်1000နီးပါးခန့်ဟာပြီးခဲ့တဲ့ဇွန်လပရမတ်ဘတ်တွင်ကမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တိုက်ရင်14တို့တိုက်ပွဲဖြစ်ပွားရာကနေဆွတ်ပြေးလာခဲ့ကြတာပါတရှိတနိုင်းမြို့တွင်မှာအင်္ဂါကားရွာနိုင်မြို့ရွာများစုကစစ်ဘေးသိမ်းရှောင်နေရပါတယ်ဒီစစ်ဘေးရှောင်တွေအတွက်ကူညီထားပေါင်းမှုတွေနည်းပါးလာလို့စားတော့ရေးမှလည်းခက်သွေ့နေတယ်လို့လဲတနိုင်းနှစ်ချင်းတင်းတော်တာဝန်ရှိသူဥမုံတန်ကပြောပါတယ
်ဆက်ပြီးတော့ကျွန်တော်တို့ဒီမှာနေဖို့ဆိုတာကလည်းဒီစားတော့လိုအပ်တာတွေတော့ကျွန်တော်တို့အမအဖြစ်ခဲရှိလာနိုင်တယ်ခုလိုလိုဖြစ်ချင်တော့မှကျွန်တော်တို့အပြင်တော့တာနေမှတော်တော်လေးဘဝကြီးမှသူတို့ကိုပတ်နိုင်တော့ဖို့လေးစောင့်ရှောက်ထားတဲ့သဘောရှိပါတယ
်တနိုင်းမျိုးပေါ်ကဖရဲเจ้าတွေမှခုလုံးနေတွေတော့တရားဝင်စစ်ဘေးရှောင်စခန်းဖွေးဖို့ကိုမြို့တွင်းသိက္ခာကြဆင်းစေတယ်ဆိုပြီးမြို့နယ်အာဏာပိုင်တွေကလည်းဖွေးခွေးမပေးခဲ့တာကြောင့်အကူအညီတွေအားနည်းလာတယ်လို့သူကဆိုပါတယ်။စနိုင်းမြို့နယ်တွင်းမှာနှစ်ဖက်သက်ဖွဲ့တွေစိုက်ပွဲတွေဆက်လက်ဖြစ်ပွားနေသေးတယ်လို့စနိုင်းပြူဟာလမ်းတစ်လျှောက်မှာလည်းမြန်မာတပ်မတော်ကလည်းလုံခြုံရေးသိမ်းထားတယ်လို့စနိုင်းနှစ်ချင်းအသင်းတော်တာဝန်ရှိသူဦးမုံတန်ကဆက်ပြောပါတယ်။
ဒီနေ့မနက်တော့ပေါ့နော်။စနိုင်းကလည်းပြစ်တာဘယ်လိုပြစ်တာလဲတော့မသိဘူး။လည်းမကြီးတန်ဒီခုနှစ်ချက်လောက်ကြားရတယ်အဓိကလမ်းတောင်းဖြစ်တဲ့ဒီနမ်ဒီဒါဒါကြီးရော်တွေကိုတော့လည်းလမ်းနေကုန်တော့ကျွန်တော်ဒီတပ်တော်စီတောင်းရတဲ့ကုန်လုံးပိတ်ထားတာအဲဒီလမ်းတောင်းလျှောက်တဲ့ပြည်ချောင်းတွေခံမှာတုံးသက်ထားတယ်ပေါ့
ပြီးခဲ့တဲ့ဇွန်လပရမဘတ်ကစနိုင်းမြို့နယ်မော်သွင်းဆယ်တင်းဒေသကနေထိုင်သူတွေကိုထွက်ခွာပေးဖို့တပ်မတော်ဘက်ကလည်းရဟရင်နဲ့စာဖြတ်ဝေပြီးနောက်ပိုင်းဒေသခံတွေပါဝင်ရွှေပြည်မော်လုပ်သားတွေထွက်ခွာလာခဲ့ရသလိုမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့တို့ကြားစိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်အင်္ဂလာစလရင်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာတပ်မတော်သားကိုယ်စားလှယ်သုဘူမူကြီးခေမောင်ဆွေကလည်း KIA ထိန်းချုပ်တဲ့တနိုင်းမော်သွင်းဒေသကိုနေမြရှင်းလင်းရေးဆက်လက်ပြုလုပ်သွားမယ်လို့အဆိုတင်သွင်းပြောဆိုမှုတွေရှိနေတယ်လို့လက်ရှိတနိုင်းဖက်ကဒေသတွင်တပ်မတော်ကနေလုံခြုံရေးတင်းကျပ်ထားတဲ့အနေအထားမှာရှိနေဆဲဖြစ်ပြီးစစ်ဘေးရှောင်နေရာရင်းပြန်နိုင်ရေးအတွက်အဟာသာတစ်ခုလိုဖြစ်နေသေးတယ်လို့အသင်းတော်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကချင်ပြည်နယ်ဘက်ကစစ်ဘေးရှောင်ဒုက္ခသည်တွေအရေးအဖြစ်ရှာဖို့ကြိုးစားနေတဲ့အခြေအနေကိုနိုင်ကွန်းအိမ်ပြောပြသွားတာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပြရစီရှင်အခုအမေရိကန်ပြည်ထောင်စုကိုဝင်ရောက်တော့မဲ့ဟာရီကိန်းမုန်တိုင်းအန်ဒီယားကိုဘယ်လိုကာကွယ်ကြမလဲဆိုတာလည်းကြည့်ကြရအောင်ပါ
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အတွင်းဝင်ရောက်တိုက်ခိုက်မဲ့ဟာရီကိန်းအာမာမုန်တိုင်းအန်ဒီယားကိုရှောင်နိုင်ဖို့အာနာပိုင်းတွင်နဲ့ပြည်သူတွေကြိုတင်ပြင်ဆင်နေကြသလိုဘေးလွတ်ရာတွေစီကိုလည်းစတင်ထွက်ခွာနေကြပါပြီ။တက်ဆက်ပြည်နယ်အတွင်းဟာရီကိန်းဟာဗီမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့ပြီးသတင်းနှစ်ပတ်လောက်ကြာသေးတဲ့အချိန်မှာအခုလိုဖလော်ရီဒါပြည်နယ်ကိုမုန်တိုင်းဝင်ရောက်မှာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်အတွင်းနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရှားဖောင်ကစူးစီးတင်ပြပေးပါမယ်ရှင်။
အခုလာမဲ့စနေနဲ့တနင်္ဂနွေနေ့မှာဖလော်ရီဒါပြည်နယ်ကိုဝင်ရောက်တိုက်ခတ်မဲ့ဟာရီကိန်းအာမာမုန်တိုင်းအန်ဒီယေကိုရှောင်ရှားဖို့ဒေသတွင်းနေထိုင်သူတွေစတင်ထွက်ခွာနေကြပါပြီ။ဘေးလွတ်ရာကိုထွက်ခွာသွားကြတဲ့သူတွေရဲ့အခြေအနေပြီးတော့အာဏာပိုင်တွေရဲ့သတိပေးချက်နဲ့ကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်လို့အာမာမုန်တိုင်းလမ်းကြောင်းဝင်ရောက်တိုက်ခတ်မဲ့နေရာမှာနေထိုင်သူကိုကျော်မိုးသူကအခုလိုပြောပြပါဗျာ။တော
်တော်များများတော့ထွက်နေရပဲ။အခုတန်ပိုက်တော့75 95တော့တို့တန်ပိုက်ဆိုရင်မနေ့ကဆိုရင်ဂျော်ဂျီယာအတ္လန်တာတိောက်ကားတွေပိတ်နေလားဖတ်သွားတာထွက်တဲ့လူကတော့တော်တော်များတယ်တက်ဆက်ကိုကြည်ပြီးကြောက်ပြီးတော့လော်လော်ဆယ်တော့မုံတန်းကမလာသေးတော့ဒီမှာတော့ယာရီဥရညင်နေပါတော့ဒီညနေလောက်မှစပြီးနီးလာမယ်ဆိုတော့အနေနဲ့တနင်္ဂနွေနေ့ရက်ပို့ဆိုမယ်ပေါ့နော်ကျွန်တော်အသိတွေလည်းတချို့ရှောင်းတယ်တမရှိပါတယ်အချို့ကျတော့လည်းမရှောင်းဘူးပေါ့နော်ဒါမဲ့ဟိုကမ်းရင်နဲ့နေ့ရက်တွေရတော့မရှောင်းမနေ့ကရှောင်းရပါတယ်သူတို့အကုန်လုံးဟိုထွက်ခိုင်းပါတယ်ကျွန်တော်နာမပဝင်ချင်းမှာရှိတဲ့ mobile home park တွေတော့အကုန်လုံးအိမ်တွေမှာစာကတ်ထားတယ်အကုန်လုံးထွက်ဖို့ရှောင်ဖို့ပေါ့နော်။အဲဒီနောက်လူတွေကတော့တော်တော်များတော့အိမ်တွေပိတ်ပြီးတော့ထွက်သွားကြပါပြီ။သူတို့ shelter တွေမှာတွားနေပါတယ်။သူတို့က shelter တွေဖွင့်ပေးထားပါတယ်။ shelter မှာတွားနေကြတယ်။နေချင်းကို risk နဲ့ကိုပေါ့နော်နေလို့ရပါတယ်။သူတို့ကတော့ရှောင်ဖို့ပဲအားပေးပါတယ်
။မုန်တိုင်းဝင်ရောက်တိုက်ခတ်မဲ့လမ်းကြောင်းမှာနေထိုင်ပြီးဘေးလွရာကိုရှောင်ဖို့အစီအစဉ်မရှိပေမဲ့လည်းစားနပ်ရိက္ခာနဲ့လိုအပ်တဲ့ပစ္စည်းတွေကိုတော့ပြင်ဆင်ထားတယ်လို့ကိုတုံမိုးသူကပြောပါတယ်။
မုန်တိုင်းကကျွန်တော်တို့စီတဲလာမှာ effect တွေကအခုတည်းကမလာသေးဘူးနည်းနည်းမိုင်300လောက်ဝင်နေသေးတယ်။ဒီညနေတော့မဟုတ်စနေမနေ့လောက်မှစပြီးတော့မိုးကြီးတာတွေလေပြင်းလာပြီးပါစဖြစ်လာမယ်။ကျွန်တော်ကတော့မရှောင်ဘူးအိမ်မှာတော့အကုန်လုံးကာထားတယ်။ရေတွေတက်နိုင်လောက်ဝယ်ပြီးစုထားတယ်။ gas oil တွေဖြည့်ထားတယ်။နောက်ဓာတ်ဆီတွေဖြည့်ထားတယ်။ဓာတ်ဆီဟိုအပေါ်ပေါ့နော်မီးကျက်မီးစက်မှသုံးဖို့အတွက်ဓာတ်ဆီကားတွေသုံးဖို့အတွက်ဓာတ်ဆီစောင့်ထားတယ်။နောက်စားရအချောက်တွေပါတယ်စောင့်လာတာပေါ့နော်။ကျွန်တော်တော့သမင်းချက်တာကတော့ကက်နီးပေါ်နဲ့ကျွန်တော်တို့အရင်ကချက်နေရဆိုတော့အဆင်ပြေပါတယ်အကုန်လုံးတော့။သိုးရင်လာတော့သိုးရင်တော့ပေါ့။မချောင်းဘူးလားဆိုတော့လေအိမ်မှာသူပစ္စည်းပါတယ်နဲ့ဆိုတော့လေလိုအပ်တာတခုလိုအပ်ရင်လုပ်လို့ရအောင်လို့တော့နေရတာပေါ့
။မုန်တိုင်းဟာဖလော်ရီဒါပြည်နယ်တောင်ပိုင်းနဲ့ဖလော်ရီဒါကီးစ်ဒေသတွေမှာဝင်ရောက်တိုက်ခတ်ဖျက်ဆီးသွားမှာဖြစ်ပြီးမုန်တိုင်းဟာအဆင့်၄ကနေ၅အထိရှိမယ်လို့အမေရိကန်အမျိုးသားဟာရီကိန်းမုန်တိုင်းဌာနကဟာရီကိန်းမုန်တိုင်းပညာရှင်မိုက်ကယ်ဘရန်နန်ကအခုလိုသတိပေးပြောဆိုထားပါတယ
်။ Everyone in South Florida should be preparing for the landfall of
a ပြည်အဆင့်၄ကနေ၅အထိရှိတဲ့လေပြင်းနဲ့တူအသက်အန္တရာယ်ကိုချင်းချောင်းနေတဲ့အင်အားပြင်းမုန်တိုင်းတနင်္ဂနွေနေ့ဝင်ရောက်လာချိန်မှာအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကြုံရတာကြောင့်ဖလော်ရီဒါတောင်ပိုင်းဒေသကလူတွေအားလုံးကြိုတင်ပြင်ဆင်ထားဖို့လိုပါတယ
်။တနအီကိုလေတိုက်နှုန်း185မိုင်အထိရှိမဲ့အာမာမုန်တိုင်းဝင်ရောက်ဖို့တဖြည်းဖြည်းနီးလာနေတဲ့ဖလော်ရီဒါပြည်နယ်တောင်ပိုင်းမှာနေထိုင်ကြသူ9သိန်းကျော်ကိုဘေးလွတ်ရာကိုပြောင်းရွှေ့ကြဖို့မနစ်ကြတာပရိနေကအမိန့်ထုတ်ပြန်ထားပါတယ်။မုန်တိုင်းအတွက်ကြိုတင်ပြင်ဆင်ထားတာတွေကိုတော့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကအခုလိုပြောပါတယ်
။ We know there are problems with supply at gas stations.
လက်လုံးမှာတော့ဓာတ်ဆီပြတ်လတ်မှုကအကြီးအမားဆုံးစိုးရိမ်စရာကိစ္စတစ်ခုဖြစ်နေတယ်။ဓာတ်ဆီဆိုင်တွေမှာစီဖြည့်မဲ့စီတင်ကားတွေလန်ခီမှာကြောကြောမောမောဖြစ်စေဖို့လုံခြုံရေးတာဝန်ရှိသူတွေကိုညွှန်ကြားထားပါတယ်။
ဖလော်ရီဒါပြည်နယ်မှာဟာရီကိန်းအာမာမုန်တိုင်းဝင်ရောက်ဖို့ရှိနေချိန်မှာပဲတစ်ဖက်မှာတော့အမေရိကန်ပြည်ထောင်စုထက်ဆက်စ်ပြည်နယ်ဟျူစတန်မြို့မှာဟာရီကိန်းဟာဗီမုန်တိုင်းတန်ကြောင်းရေကြီးမှုတန်ခံနေကြရတဲ့ပြည်သူတွေအကူအညီတွေလိုအပ်နေစေပါ။ဩဂုတ်လ25ရက်နေ့ကပြင်းအားဆင့်လေးအထိရှိတဲ့ဟာရီကိန်းဟာဗီမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်ထက်ဆက်စ်ပြည်နယ်နဲ့လူအီဇီယားနားပြည်နယ်မှာနေထိုင်တဲ့သူတွေရေကြီးမှုတန်ခံခဲ့ကြရပြီးဘေးဒုက္ခကြုံတွေ့ကြရသလိုနေအိမ်တွေလမ်းတွေလေယာဉ်ကွင်းနဲ့အဆောက်အုံတော်တော်များများပျက်စီးခဲ့ရပါတယ်။ဟာဗီမုန်တိုင်းတန်ခံကြရတဲ့သူတွေအတွက်ရန်ပုံငွေရှာဖွေတဲ့အစီအစဉ်တစ်ခုကိုလည်းအမေရိကန်သမ္မတဟောင်း၅ဦးဖြစ်တဲ့ဂျီမီကာတာ၊ဘီလ်ကလင်တန်၊ဘရက်အိုဘားမားအပြင်သမ္မတဟောင်းဂျော့ချ် H.W. ဘုရှ်နဲ့ဂျော့ချ် W. ဘုရှ်တို့ကစီစဉ်လှုပ်ဆောင်နေပြီးအခုဝင်ရောက်တိုက်ခတ်မဲ့အာမာမုန်တိုင်းတန်ခံကြရမဲ့သူတွေအတွက်ကိုလည်းဒီရန်ပုံငွေရှာဖွေရေးအစီအစဉ်ကိုတိုးချဲ့လှုပ်ဆောင်သွားမယ်လို့ပြောပါရရှင်။
ရှားဖောင်ပြောပြသွားတာပါရှင်။ကျမတို့ VOE ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတယ်။တေးသချင်းတွေတောင်းယူလို့ရတယ်။ဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်။စာလိုက်ကနေဆက်သွယ်လို့ရတော့ VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တတအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းကတော့1-239-382-5554ကိုခေါ်ဆိုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။တောက်ကြနေညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးခန္ဓာကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးသုတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာ
မင်းမောစီမယ်ဆိုရင်ဒီမှာတစ်ခါတည်းဟိုဘိုးကအင်ကြီးပါပါလေးခဲ့ရတယ်။ဒေတာဘက်ကဆိုအမီရောင်ဒီဘက်အမေရိကန်ဘက်ကဆိုအပြာရောင်ပေါ့နော်။
အမေရိကန်နဲ့ကနေဒါနှစ်နိုင်ငံနယ်စပ်ကကမ္ဘာကျော်နိုင်ရာဂရာရေကုန်ကြီးအကြောင်းသိကြရမှာဖြစ်တယ်လို့နောက်ပိုင်းမှာတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းနားဆင်ကြရမှာပါရှင်။အခုတော့အရင်ဆုံးတော့အမျိုးသမီးကန္တာကိုနားဆင်ကြရပါမယ်။ဒီနှစ်ခေတ်မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ပိုပြီးရှိလာသလိုသတင်းလောကမှာလည်းအမျိုးသမီးအတော်များများပါဝင်လာနေကြပါပြီ။မြန်မာအမျိုးသမီးတွေဟာကိုလိုနီခေတ်ကတည်းကသတင်းနဲ့စာပေလောကမှာပါဝင်လာခဲ့ကြပြီးအထူးသဖြင့်မြန်မာလွတ်လပ်ရေးလှုပ်ရှားမှုမှာလည်းပါဝင်ခဲ့သူကတော့အတူယူစရာသတင်းစာစာရေးဆရာမကြီးဒေါခင်မျိုးချစ်ဖြစ်ပါတယ်။1993ခုနှစ်ကအသက်83နှစ်အရွယ်မှာကွယ်လွန်သွားခဲ့တဲ့ဆရာမကြီးဒေါခင်မျိုးချစ်ရဲ့နိုင်ငံအကျိုးပြုခဲ့ပုံတွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လှလှတန်းကတင်ဆက်ပေးထားပါရရှင် You can bend but never break me cause it only serves to make me more determined to achieve my final goal ဒေါခင်မျိုးချစ်ကတထောင်သုံးပါးပြီအရေးတော်ပုံတုံးကစတင်ပြီးတော့ဗမာစာပေလောကမြန်မာနိုင်ငံရေးလောကကိုဝန်းလာခဲ့တဲ့အမျိုးသမီးခေါင်းဆောင်တစ်ယောက်ဖြစ်ပါတယ
်အဲ့ဒါကတော့မြန်မာအမျိုးသမီးစာရေးဆရာမများတမိုင်းမှာအထင်ကြီးဖြစ်တဲ့စာရေးဆရာမကြီးဒေါခင်မျိုးချီရဲ့အကြောင်းကိုသတင်းစာဆရာကြီးကြီးမုံဦးတောင်ကသူမကွယ်လွန်မီက VOA ကိုပြောပြခဲ့တာပဲဖြစ်ပါတယ်1300ပြည့်အရေးတော်ပုံမှာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုကဘယ်လိုရှိခဲ့ပါလဲ။ကြီးမုံဦးတောင်က
1300ပြည့်ရေတော်ပုံဆိုတာကတော့6ရေနံမြေမှာ VOC အလုပ်သမားတွေကနိုင်ငံခြားသားအရေးရှင်တွေကိုမချေနှက်တာကြောင့်ပြန်လည်သပိတ်မှောက်တဲ့အဲ့ဒီသပိတ်မှောက်ပေါ်ကြီးရဲ့ဟာဗမာပြည်ရဲ့1300ပြည့်နိုင်ငံရေးအရေးတော်ပုံကြီးစခဲ့ပါတယ်။အဲ့ဒီတော့ကရေနံမြေအလုပ်သမားတွေရန်ကုန်ချီတက်လာပြီးတော့သူတို့ရဲ့အခွင့်အရေးတွေတောင်းဆိုတဲ့အခါမှာပဲခုဘက်ကအလုပ်သမားတွေကလည်းပဲသူတို့အခွင့်အရေးတွေတောင်းဆိုပါတယ်အဲ့ဒီအချိန်မှာအရေးကုံထဲမှာအမျိုးသမီးတွေတက်တတာပါဝင်နေတယ်လို့ဆိုပြီးတော့1939ခုနှစ်ဇန်နဝါရီလ29ရက်နေ့မှာရွှေဘုံကုန်းတော်ပေါ်မှာအမျိုးသမီးတို့အစည်းအဝေးတစ်ခုကျင်းပပါတယ်အဲ့ဒီအစည်းအဝေးမှာအခမ်းအနားမှုဖြင့်ဆောင်ရွက်တဲ့ပုဂ္ဂိုလ်ကတော့မခင်များဆိုတဲ့အမျိုးသမီးဦးတူဖြစ်ပါတယ်အဲ့ဒီအစည်းအဝေးကလက်ရှိ90တန်းအောက်ချုပ်ရေးဖြစ်တဲ့အခြေခံဥပဒေ1935ခုအခြေခံဥပဒေကိုအလိုမရှိဘူးလို့ကြက်ပြသားသားပယ်ချပါတယ်ကိုမင်းကိုချင်းအစိုးရတည်ထောင်မယ်လို့ရဲရဲဝံ့ဝံ့တောင်းဆိုပါတယ်အဲ့ဒီအစည်းအဝေးဟာမှာပဲမြန်မာပြည်လွတ်လပ်ရေးအမျိုးသမီးအဖွဲ့ကိုဖွဲ့စည်းပါတယ်အဲ့ဒီတော့ဖော်ပြီးတော့မခင်မြကဒုတိယဥက္ကဋ္ဌဖြစ်ဆောင်ရွက်ပါတယ
်သူပြောပြခဲ့တဲ့မခင်မြကဘယ်သူပါလဲ တင်းစားဆရာကြီးချင်းမှုဦးတောင်းဆက်ရှင်းပြခဲ့တာက
မခင်များကအဲ့ဒီအသိကြီးထောင်တဲ့ချိန်ကစပြီးတော့ခင်မျိုးချင်းဆိုတဲ့ကလောင်နာမဲတဲ့ဆောင်းပါးတွေအများပြားရေးပါတယ်ဒီတော့ဂျာနယ်ကြီးပွားရေးမဂ္ဂဇင်းတွတ်တရေးဂျာနယ်စနေတကနီဂျာနယ်စတဲ့စာဆောင်တွေမှာသူကဆောင်းပါးရေးတဲ့အခါမှာအညိုရဲ့အဖြူရဲ့အကွက်စိတ်ပင်ဒီအင်ကြီးလေးဝေးပြီးမြန်မာဆိုင်ကရိုက်ထားတဲ့ချောမောလပ်ပါတဲ့သူရဲ့ဓာတ်ပုံလေးနဲ့ပေါ်ပြရတယ်။အဲဒီတော့ကနဲ့ခင်မျိုးချစ်ရဲ့ဆောင်းပါးတွေကလူကြိုက်များခဲ့ပါလေ
။ဒါ့အပြင်မြန်မာဆိုရှလစ်လမ်းစဉ်ခေတ်ကအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ The Working People's Daily မှာဒေါက်ခင်မျိုးချစ်နဲ့အတူအက်ဒီတာအဖြစ်ထမ်းဆောင်ခဲ့သူဒေါက်ခင်ဆွေးလှကလည်းထိုစဉ်ကအမျိုးသမီးဆိုင်ဆီယာမများရှပါနေချိန်မှာဒေါက်ခင်မျိုးချင်းနေတဲ့သူ့ကိုဖေးမလက်တွဲခေါ်ယူခဲ့တဲ့အကြောင်းပြန်ပြောင်းပြောပြချက်ကတော့
မကြီးတို့ခင်မျိုးချင်းကို1959ခုနှစ်ကကျမခင်ပွန်းကွယ်လွန်ပြီးကစအချိန်မှာတည်ကျွန်းခင်မင်ခဲ့ပါတယ်အဲ့ဒီအချိန်ကစပြီးဆရာကြီးဦးခင်မောင်လတ်နဲ့အမကြီးဒေါက်ခင်မျိုးချင်းတို့ဟာကျမဘဝမှာဒီကိုအားထားရကျေးဇူးရှင်များဖြစ်ကြပါတယ်။ကျမမှာငငယ်ရွယ်ရွယ်နဲ့ခင်မွန်းွယ်လွန်သွားလို့စိတ်ဒုက္ခရောက်စိတ်တက်တွေကြပြီးတောကတွေများပြီးအားကိုးရမဲ့ဖြစ်နေတဲ့အချိန်မှာအမကြီးဒေါက်ခင်မျိုးချစ်သူဇနီးမောင်နှံကဖေးမအားပေးစောင့်ရှောက်ကူညီခဲ့ကြပါတယ်
။ဆရာမကြီးဒေါက်ခင်မျိုးချစ်ရဲ့ကလုံးစွဲရင်နဲ့ပတ်သက်လို့ဒေါက်ခင်ဆွေလာကဆက်ပြောပြတာကတော့
အမကြီးဒေါက်ခင်မျိုးချစ်ဟာတရင်းစာသမားကောင်းစာရေးဆရာကောင်းဖြစ်ယုံတယ်မကပါဘူးမျိုးသမီးတယောက်ဇနီးတယောက်မိခင်တယောက်ဖြစ်နေလေအထုဆန်းနမူနာယူတိုက်တဲ့မျိုးသမီးကြီးတယောက်ဖြစ်ပါလေဘယ်ကိစ္စဘယ်အကြောင်းအရာမဆိုကိုအရှိအရှိတိုင်းဓမ္မဒိဋ္ဌံကြကြနဲ့စင်ကျင်သုံးသပ်တတ်ပါလေအဆိုးအကောင်းများကိုအကျိုးနဲ့အကြောင်းနဲ့လူတစ်ဖက်သားနားခံတာအောင်ဘဝင်ကြအောင်အမြင်ရှင်းအောင်ပညာရှိပိသစွာတိုတိုနဲ့လူရင်းအတိုင်းကိုရဲရင်ဝဝဝေပန္တဆုံးမတွင်တင်တတ်ပါတယ်အမကြီးဒေါက်ခင်မျိုးချစ်ဟာဝဟာရာကျွဲဝလွန်းတဲ့အပြင်စကားပြောလိမ်မာလှပါတယ်အမကြီးရဲ့ဝေပန်ချက်ခင်မြင်ချက်များဟာမှန်ကန်တိကျချိမိလွန်းလို့အများကပြန်လဲခြေပစောတကတက်နိုင်ဖို့အတော်ခဲရင်နေကြတာကိုလည်းတွေ့ရှိခဲ့ရပါတယ်
။ဒေါက်ခင်မျိုးချစ်ရေးသားခဲ့တဲ့စာပေတွေကဘာတွေပါလဲ။မြမစာပေလိလာလိုက်စားသူသူတေသူဥအောင်စောဦးကပြောပြခဲ့တာကတော့
ဆမိုင်းစာပေရေးသားနဲ့ပတ်သက်လို့ဆမိုင်းရေးခဲ့တဲ့စာအုပ်တွေဟာပြည်သူလူထုကိုအလုပ်ကျွေးပြုတဲ့စာပေတွေလူထုတွေရဲ့ဘဝကိုဖွင့်ဆိုရှင်းပြတဲ့စာပေတွေကိုတွေ့တဲ့အတွက်ဒါပြည်သူချစ်တဲ့စာရေးဆရာတယောက်လို့ကျွန်တော်တို့အနေနဲ့လေးစားကူညီတဲ့ရှိတာဖြစ်ပါတယ်။သူတင်သူရေးခဲ့တဲ့စာအုပ်တွေနဲ့ပတ်သက်ရင်ဒီကျွန်တော်တို့ကိုလိုနီခေတ်တုန်းကဆိုကောလိပ်ကျောင်းသူများရဲ့ဘဝတွေနဲ့ပတ်သက်တဲ့ဟာမျိုးပေါ့လေကောလိပ်ကျောင်းသူဆိုတာနောက်စစ်နှောင်ကျိုးဆိုတဲ့ဟာမျိုးတွေစစ်တရှိုးများဆိုတဲ့စာအုပ်တွေလူမုံတိုင်းဆိုတဲ့စာအုပ်တွေအစားရှိတဲ့စာအုပ်တွေရေးသားခဲ့တာဖြစ်ပါတယ
်ရာဇဝတ်ဝင်တော့ဖြစ်တဲ့အဖဦးတော်အမိဒေါ်တန်တင်မွေးချင်း၅ယောက်နဲ့အကြီးဆုံးစကိုင်းဇာတိသူဒေါက်ခင်မျိုးချစ်ဟာသတင်းစာနယ်ဇင်းလောကမှာတက်တန်းကျင့်တဲ့အပြင်နိုင်ငံအကျိုးလဲထမ်းဆောင်ခဲ့သူဖြစ်ပါလေ1983ခုမတ်လမှာတော့လွတ်လပ်ရေးမော်ကူဝင်တတိယအဆင့်ကိုချီးမြှင့်ခြင်းခံခဲ့ရပါလေဆီယမာကြီးဒေါက်ခင်မျိုးချစ်ဟာ1955ခုမေလ1ရက်နေ့မှာမွေးဖွားခဲ့ပြီး1996ခုဇန်နဝါရီလ2ရက်နေ့မှာကွယ်လွန်ခဲ့တာဖြစ်ပါလေလူသမားနေကြောက်တဲ့မေလ1ရက်နေ့မွေးနေ့ရှင်ဒေါက်ခင်မျိုးချစ်ရဲ့မွေးနေ့မှာကဗျာဆရာမောင်စွမ်းရီကဂုဏ်ပြုတဲ့အနေနဲ့အမေချစ်မွေးနေ့ကဗျာဆိုပြီးရေးသားခဲ့ပါတယ်ဒီကဗျာကိုဦးအောင်စောကပြန်လည်ရွတ်ပြရမှာတော့
ຫນွေတစ်ပါပကောမေတစ်မာလာအမေချစ်မွေးနေ့ကျုံချီကာဂိုကလောင်ဓာရင်နဲ့မိတုတ်ကိုကင်ဃဖွားရော့ထင့်ဖွားစီနဲ့တိမ့်တိမ့်တုံအောင်ကျော်မောင်ခေါ်တဲ့ပွဲမှာလဲဂေါ်ယာရီလော်မာလို့တရေပြန်တော့အတော်ဟာကလောကချဲခဲ့ရင်နွေခဲ့တဲ့အကြီးတော်ဘုံကြုံလေတဲ့မုံတိုင်းစမ်းအကြွစမ်းအထမှလဲရမ်းမကွဆူသူပါလို့မန်းအမရစီမှာဖန်းတကမရီစူမကွာနှွဲသလူပစူစရာဆူလူတကာတဲ့ကဲပီလိ ရဲခဲ့တဲ့သမိုင်
းကဗျာရဲ့အတူချုပ်နှစ်တရာကိုလေဥအောင်စောဦးကအခုလိုရှင်းပြခဲ့ပါလေ
အချင်းချင်းပြီးတော့ဖော်ပြမယ်ဆိုရင်ကတော့မေတရက်မှာမွေးလာခဲ့တာဖြစ်တယ်မွေတရက်မေလတရက်ဆိုတာကလည်းကျွန်တော်တို့အလုသမားနေ့ဖြစ်နေခဲ့တယ်ကဗျာအလုသမားနေ့ဖြစ်ခဲ့တဲ့ဆိုတဲ့အခါကျတော့အဖိနိတ်ခံနေဘက်ကနေဖိနိတ်တဲ့လူဒန်းစားတွေကိုတော်လှန်တဲ့နေ့မှာမွေးလာခဲ့တဲ့အတွက်ဆက်မိုင်းဒေါခင်မျိုးချစ်ဟာအဲ့ဒီလိုဖိနိတ်တဲ့သူတွေကိုစန့်ကျင်တဲ့စိတ်သက်တွေများပါလာသလားသူ့ကိုမွေးတဲ့နေ့တဲ့ကိုယ်ကြီးကကဘာမှတိတ်တိတ်တုံနဲ့နေရူးနေမြတ်တွေဖြစ်ခဲ့တယ်ဆိုတဲ့ဟာကိုထောက်ပြသွားတာဖြစ်ပါတယ်နောက်တစ်ခုကဒီ1938ပေါ့လေကျွန်တော်တို့ဘူအောင်ညကြသွားတဲ့ခင်မာလေဒီဂေါ်ယာပလိတ်တရားနေလက်ကင်တုံးနဲ့ရိုက်လို့လက်နဲ့မဲ့တဲ့ចောင်းသားတယောက်ကြသွားတဲ့အပွဲမှာဒေါခင်မျိုးချစ်ကကျောင်းသူတယောက်အနေနဲ့တတ်တည်ရှိသောနဲ့ပါဝင်ခဲ့တယ်ဆိုတဲ့အကြောင်းကိုလည်းထောက်ပြထားတာဖြစ်ပါတယ်။နောက်တစ်ခုဒီစမ်းအကြွတန်းအထမှလည်းဆိုတာကတော့ကျွန်တော်တို့ဂျပန်ဒေါ်လာကြီးပြီးသွားပြီးတော့မှနေတူရင်ခစ်ပေါ့လေ။ဗိုလ်ချုပ်အောင်ဆန်းနဲ့တခင်တန်းထွန်းတို့ညင်ညွတ်ခဲ့တဲ့အတွက်စမ်းနဲ့တန်းခစ်မာတို့ကလည်းဒီမြေပေါ်နိုင်ငံရေးလှုပ်ရှားမှုတွေကဒေါခင်မျိုးချစ်တက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်ဆိုတဲ့အကြောင်းကိုဖွဲ့ဆိုသွားတာပဲဖြစ်ပါတယ
်။ဆိုင်းဆီယာမကြီးဒေါခင်မျိုးချစ်ဟာမြန်မာစာပေသားမကအင်္ဂလိပ်စာရေးသားမှလည်းထူးချွန်လာတာဖြစ်ပါတယ်။နိုင်ငံတကာရဲ့အတိမပြုမှုကိုခံယူခဲ့ရတဲ့သူ့ရဲ့အင်္ဂလိပ်စာရေးသားမှုနဲ့ပတ်သက်လို့နောက်တရင်ပါအမျိုးသမီးများကန္တာမှာဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင် You can bend but never break me cause it only serves to make me more
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကန္တာကိုစနေနေ့မနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်
တော်ရရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခန့်တွေနဲ့ပတ်သက်လို့သတင်းအချက်အလက်များတွေဖျက်ချီမှုတွေဟာပြည်ထနာရဲ့တစိမ့်တစ်ပိုင်းဖြစ်လာနေတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သတင်းမားတွေအထူးရောင်တွေကြောင့်သွေးထိုးလှုပ်ဆော်မှုတွေမဖြစ်အောင်ဘာတွေလုပ်နိုင်မလဲ။နိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်မထိခိုက်အောင်လုပ်နိုင်မယ့်နည်းလမ်းတွေဘာတွေရှိမလဲဆိုတာကို VOA ရဲ့စနေနေ့ညထိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြုစုပါရရှင
်။ခုဆက်ပြီးတော့နားဆင်ရမယ့်တုဒ္ဒဆောင်လေအမေရိကန်တခွင်းစီစဉ်မှာတော့ကဘာကျော်နိုင်ရာဂရာရေတခွင်းအလဲပတ်ခီးစဉ်အကြောင်းကိုကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ရှင်
နှစ်ပတ်လုံးလုပ်ငန်းဝင်ကဖြည့်ဆည်းမှုတွေကိုဖြေလျှော့ဖို့နဲ့ဒေသနာရဘူတုတာတွေရဖို့အမေရိကန်တွေအပန်းဖြေခီးထွက်လေရှိပါတယ်။နယူးယောက်ပြည်နယ်ကခရီးသွားဗစ်တာမန်နျူယယ်က
ဂျီလမာဆိုတော့ချမ်းခြေကြီးတွေစိုက်ခင်းနေတာတမျောတခေါ်ပဲလေ
။ဂွာဒီမာလာကရွှေပြောင်းချေချနေထိုင်သူဗစ်တာမန်နျူယယ်ဟာမိသားစုတွေနဲ့အတူတက်တန်းအရှိကြဆုံးဒီအမျိုးသားဥယျင်ကိုနယူးယောက်မြို့ကနေကမ်းမောင်းလာတာပါ
။တဘာဝအလာတွေမိသားစုတွေနဲ့အတူခီးသွွားအလေးထားကိုနောင်မျိုးဆက်တွေအထိလဲလက်ဆင့်ကမ်းပေးသွားခြင်းပါတယ
်ကနေဒါနေဆက်မှာရှိတဲ့နိုင်ရကာရရေတကွန်ကြီးကတော့တဘာဝအလှရင်းနဲ့ဆွဲဆောင်တာကြောင့်မိသားစုမျိုးဆက်တွေနဲ့ချီးပြီးဒီနေရာကိုအလဲလာကြပါတယ်နယူးယောက်ပြည်နယ်တဘာဝဥယျင်ကအန်ဂျလာပါတီက
Any given day you can go out to Prospect Point and see everybody from
ရေတကွန်ကရေရီစီးကြနေတာကိုလာကြည့်ကြတဲ့ကဘာတဝန်းကလူတွေကိုအဲ့ဒီမှာတွေ့နိုင်ပါတယ်နိုင်ငံတကာဘာသာစကားတွေကိုလည်းကြားနိုင်ပါတယ်ကဘာကြီးထဲမှာဘာတွေပဲဖြစ်ဖြစ်ဒီနေရာကနေအားလုံးကိုအမြဲကြိုဆိုပါရယ
်အမေရိကန်ပြည်အောင်စုမှာလူမျိုးပေါင်းစုံနေထိုင်ကြတာကြောင့်လူမျိုးတိုင်းရဲ့အစားအစာတွေဝယ်ယူရရှိနိုင်ပေမဲ့တချို့တွေကတော့အိမ်ကနေယူလာကြပါရယ်နယူးဂျာစီပြည်နယ်ကအလဲလာသူဆွန်ဟွမ်ကင်က
ကွေ try to bring like Korean food along
ကိုရီးယားအစားအစာတွေယူလာပါရယ်အမေရိကန်အစားအစာကိုတစ်နေ့၃ချိန်တော့မစားနိုင်ဘူးလေဒါကြောင့် ramen ခေါက်ဆွဲတွေနဲ့ကိုရီးယားစာတွေယူလာပါရယ်
တတလို့စားတဲ့အိန္ဒိယနယ်ပါ VJ မိသားစုဟာနိုင်ယာဂါရာရေတကွန်ကိုရောက်ဖို့ကီလို350လောက်ကားမောင်းလာရတာပါဒီတစ်ကြိမ်ဟာဒုတိယတစ်ကြိမ်ဖြစ်ပြီးကလေးတွေကိုလိုက်ဖို့တယ်လို့သူကပြောပါတယ်ကားမောင်းရင်အိမ်ငယ်ရအောင်တချင်းဆိုလာခဲ့တယ်လို့လည်းဆိုပါတယ်
ဒီဝ
want to sing because I don't have a good voice.
Mujhko hai tujhse raabta.
Niagara yeregon go Canada bachan ga ni le chi shu nai ma de. Niagara mi the ga ni le apyo tin ma si pi chi lo ya ba de. Niagara yeregon go twa me so yin no myama bi ga shwe pyaung chi cha ni thain tu mya pya shi de buffalo myo le go phyat twa ma ba. Buffalo myo ma ni thain tu ko banya ga Niagara yeregon chaung aku lo sa pyo pya ba de.
သူကကမ္ဘာကြီးဆုံးရေကုန်နေတဲ့တခုပေါ့ဗျာအဲအဲ့ဒါလည်းပါတယ်အဲအရွယ်စားကြီးတာရောလှတာရောအဲအဲ့လိုမျိုးပေါ့အေးပြီးတော့ကနေဒါနဲ့အမေရိကန်နဲ့နန်မိတ်မှာတည်ရှိနေတာရောဟုတ်ပါဒီကနန်မိတ်မြင်းနေမှာတည်ရှိနေတာရောအဲ့လိုဟာတွေကြောင့်ကျွန်တော်ထင်တယ်
ဟိုရေတကုံကတော့ဒီအမေရိကန်ဘက်အချမ်းပါပေါ့လေဒါပေမဲ့ तू ကဟိုကနေဒါဘက်ကိုမျက်နှာမူတယ်လို့ဖြစ်နေတော့ကနေဒါဘက်ကကြည့်ရင်လည်းပိုလှတယ်လို့ဟိုပြောကြတယ်နော်
ဟုတ်တယ်ဗျာကနေဒါဘက်ကကြည့်တော့ तू ကရေကုံကြီးကိုတဲ့တဲ့ကြီးမြင်ရတာဟိုလက်ချင်းဆိုင်ကြီးအမေရိကန်ဘက်ကတော့ तू ကအဲ့လိုမျိုးတဲ့တဲ့မြင်အောင်ဆိုဟိုကဝေးဝေးကနေပြီးတော့မှအဲ့မြင်းအလဲအထိတကားကိုထိုးထားပြီးအဲ့ပေါ့နော်ကြည့်တဲ့ဟိုဟာတကားပြောစင်ပေါ့နော်အဲ့ကနေကြည့်ရင်တော့ဒါပေမဲ့ဝေးတော့ဝေးခဲ့ရေကုံတဲ့တဲ့မြင်ရကနေဒါဘက်ကရောက်တော့ကနေဒါဘက်ကအဲ့ရေကုံဘေးပတ်လန်းကိုသူတို့ကကောင်းတယ်သူတို့ဘက်ကပို့ပြီးခွင်လန်းတာရေကုံတဲ့တဲ့မြင်ဖို့
ကနေဒါဘက်ကိုဒီအမေရိကန်နိုင်ငံသားတွေသွားမယ်ဆိုရင်ရောဗာအထောက်ထားတွေယူသွားဖို့လိုလဲ
နိုင်ငံသားဆိုရင်တော့သူကနိုင်ငံသားတွေမှာသူက enhanced travel license ရှိရတဲ့နိုင်ငံသားဖြစ်ကြောင်းဖြစ်တဲ့အတွက်သူကအဲ့ enhanced travel license သွားလို့ရတယ်ဒါမှမဟုတ်ရင် passport ကရှိရင်သွားလို့ရတယ်ဒါမှမဟုတ်ရင်လည်း visa ပေါ့ဟိုပေါ့ passport ပေါ့ဗျာအဲ့ဒါနဲ့သွားလို့ရတယ်အဲ green card ကျွာတဲ့နိုင်ငံသားမဖြစ်သေးတဲ့ဟိုပေါ့ green card သမားတွေလည်းဟိုကနေဒါဘက်ကိုကူးလို့ရတယ်အဲ့ဒါ green card မရှိဘူးဆိုရင်တော့ကူးလို့မရဘူးအနေဆုံး green card ကတော့ရှိရတယ်ကနေဒါဘက်ကိုကူးဖို့
ဆိုတော့ဒီအမြဲတမ်းနေထိုင်ခွင့်လက်မှတ်ရှိမှကူးလို့ရတယ်ဆိုတော့ဒီကနေဒါဘက်ကိုသွားပြီးတော့ကူးမယ်ဆိုလို့ရှိရင်တော့ဟိုဒီကတ်ကိုဟိုပြပြီးတော့ထွက်သွားလိုက်ရုံပဲနော
်အဲဟုတ်တယ်သူကကတ်ပြပြီးထွက်သွားလိုက်မှလွယ်ပါပဲအဲ့ဒါတော
့ဟုတ်ကဲ့
ပြန်ပြန်ဝင်လာနေနေခဲ့တာကနေဒါဘက်ကူးရင်တော့သူကနေဒါဘက်လဲသွားရင်သူကလွယ်တယ်စိတ်မဖြစ်ဘူးအမေရိကန်စိတ်ကစိတ်လည်းနဲ့နဲ့ပေါ့ဟုတ်ပဲသွားတာ
What draws me to thy mighty water as it rolls over the edge? Fascination, I'm so inspired by that never-ending descent. Over the waterfalls
ဒီနိုင်ငံကရောရေတကုံပေါ့လေဆိုတော့ဒီရေတကုံကြီးကဒီညဘက်နဲ့နေ့ဘက်ဆိုရင်ရောဘယ်အချိန်ကပူလှတယ်လို့ပြောကြလဲ
အာတမျိုးစီပဲဗျာဒါဟိုက night life ကကနေဒါဘက်ကပူပြီးတော့ကျွန်တော်စီတယ်လို့မြင်တယ်မဟုတ်တော့ကနေဒါဘက်ကဒီကောင်ပြီးတလန်းတစ်ချောက်ကိုသူက night life ဖြစ်အောင်လုပ်ထားတာဟိုကြော်ပွဲစားတွေရောဟိုဟာတွေရောစားစားဆိုင်တွေရောသူကခရီးရဘက်ကပဲမီးထိုးတာဟိုအကုန်လုံးကဘာလဲခရီး night view ရောတော့ခရီးရဘက်ကကြည့်ရင်ပိုလှတယ် and ဘာလို့ဆိုတော့ဒီဟိုနိုင်ကျွန်တော်တို့ဒီဘက်နိုင်ဟိုအမေရိကန်ဘက်ချဲရောက်တော့ရှိတဲ့ casino တို့တခြားဆိုင်တွေကတော့အဲဒါသူကဒီရေကောင်ပြီးနဲ့မြစ်ပြီးနဲ့နည်းနည်းလှမ်းဝေးရတယ်မြို့ရင်းနည်းနည်းကြာအဲ့ပေါ်များကတော့လူကတော့နှစ်ဖက်လုံးများတယ်လူရကြီးကတော့ခဏလူရနေကြီးပဲတော့ကျွန်တော်အမေရိကန်ဆိုက်ကပုံများတယ
်ဆိုတော့ဒီရေကွန်ကြာသွားတဲ့မြစ်ထဲဟူပေါ့နော်အဲ့ဒီမြစ်ထဲမှာလည်းပဲသင်းမောတွေနဲ့သွားပြီးတော့ကြည့်လို့ရတယ်နော
်ဟုတ်တယ်ဟိုနှစ်ဖက်လုံးကနေသင်းမောသွားကြည့်ရတယ်ကနေဒါဘက်ခြမ်းကလည်းသင်းမောစီမီသွားကြည့်လို့ရတယ်အာဒီအမေရိကန်ဘက်ကခြမ်းကလည်းသင်းမောစီသွားကြည့်လို့ရတယ်ဒါတခါဘာဘာသူတို့သင်းမောစီမယ်ဆိုရင်ဒီဘက်တခါတည်းဟိုဘယ်လိုလဲပြောမယ်ဟိုကအင်ကြီးပပလေးကြီးရတယ်ဒီဘက်ကဆိုအမီရအောင်ဒီဘက်အမေရိကန်ဘက်ကဆိုအပြာရအောင်ပေါ့နော်နိုင်ဂရာဖောရရင်တော့သင်္ဘောကတော့စီးဖို့တက်လာသူကသင်္ဘောစီးလိုက်မှသူကဟိုရေကုန်မြင်ရတဲ့ view ကမတူတော့ဘူးလေပေါ်ကနေကြည့်ရတဲ့ဟာနဲ့ကျွန်တော်ရေကုန်အပေါ်ကနေရေကုန်ရေကျတဲ့နေရာကနေငုတ်ကြည့်ရလို့ဖြစ်တယ်သင်္ဘောစီးလိုက်မှအောက်ကနေပေါ်မော့ကြည့်ရတယ်ပြီးတော့သင်္ဘောကရေကုန်နားအနီးဆုံးနေရာကိုကတ်သွားတယ်အဲ့ဒီဒီကဲဟိုနိုင်ငံကအမေအမေရိကန်ဖောလို့လည်းခေါ်တယ်သူကတော့ hot shoe ပေါ့နော်ညင်းခွာပုံစံရှိတယ်လေရေကုန်ကအကြီးကြီးပဲအဲ့ဒီဟာသင်္ဘောကအိုက်နာကတ်သွားတော့ဒီဘွားတွေကခင်ဗျားမော့ကြင်နေကိုပပတ်လည်းမှာရေကုန်ကြီးဝိုင်းလို့ကြီးပဲဖြစ်သွားတယ်အရန်လာတယ်သင်္ဘောစီးက
ဟုတ်ကဲ့ဟိုဆိုတင်းမောစီးရဲ့ဟွာရောသူအခါရောဘယ်လောက်လောက်ရှိလဲ
အစိတ်လောက်ပေးရတယ
်ရေတကွန်းအကြောင်းကိုလည်းနည်းနည်းပြောပြပေးပါဦးခင်ဗျာဒီရေတကွန်းကြီးဘယ်လိုဖြစ်လာလဲဆိုတဲ့ဟာကိုလေ
ရေတကွန်းကတော့ဗျာပြောတာတော့သူကလွန်ခဲ့တဲ့နှစ်2000လောက်ခဲ့ရပါဘောနော်ဒီ ice age ပေါ့ရေခဲခက်ခဲကအဲ့မှာအကုန်မှာရေခဲတွေစပြောတော့အဲ့ရနေပြီးတော့အဲ့မြေဖြစ်လာပြီးတော့အဲ့လိုမျိုးရေတကွန်းဖြစ်လာပါဘောနော်အဲ့မြေလမ်းကြောင်းနဲ့ရေတကွန်းပုံကန်တွေကတော့အချိန်ကြာနေမြတ်ဖြစ်ပြောင်းလာတယ်ကြီးလာတယ်ပဲအဲ့လိုတော့ရှိတယ်ပေါ့နော
်ဘာကြောင့်ပေါ့လေဒီနေရာဟာလာလေဖို့ကောင်းတဲ့နေရာတစ်ခုဟိုဖြစ်တယ်လို့ထင်လဲ
ပြောရရင်ဒီကောင်လဲဒီရေတကွန်းလဲဟိုပါဘောနော်ဟိုကဘာအံပေါ်ထဲမှာတစ်ခုပါတယ်လေအဲ့ဒီချက်နဲ့တွေကိုလူတွေကတော်တော်များများလာကြည့်ကြရတယ်
သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုအင်္ဂါနေ့မနက်ပိုင်းမှာလဲနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။အခုသိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရပါမယ်။ကမ္ဘာမှာအန်ဒီယကင်းနဲ့တောက်သုံးရေအလုံးလောက်မရသူတန်ပေါင်းများစွာရှိနေတာကြောင့်ရေစိုးတွေကိုဤပညာအဆုံးသုံးပြီးတန့်ပြန့်အောင်ပြန်တန့်အောင်ကြိုးစားနေတာ။တကိုရေသုံးနဲ့အိမ်သုံးခိမီလျှက်စစ်ပစ္စည်းတွေနဲ့လူတွေကြားအင်တာနက်နဲ့တိုက်ရိုက်ချိတ်ဆက်ပြီးလူတွေရဲ့လိုအပ်ချက်တွေကိုအလိုလျောက်ဖြည့်ဆည်းပေးနိုင်မယ့်ပစ္စည်းတွေထုတ်လုပ်ဖို့ကြိုးစားနေတဲ့အကြောင်းတွေကိုကိုကျော်ကျော်သိန်းကစူးစီးတင်ပြပေးထားပါရရှင
်။ကမ္ဘာတဝန်းမှာလူပေါင်းတန်း900ကျော်ဟာတန့်ရှင်းပြီးဘေးကင်းတဲ့တောက်သုံးရေမရကြဘူးလို့ The Water Project အဖွဲ့ကပြောပါတယ်။ကမ္ဘာပေါ်ကလူ6ယောက်မှာတစ်ယောက်ဟာဘေးကင်းတန့်ရှင်းတဲ့တောက်ရေမရပါဘူးဒီအခြေအနေကိုကံပြည့်ပြင်ရှင်းဖို့နှစ်စဉ်ကမ္ဘာရေသတင်းဘတ်ဆိုတာကိုသတ်မှတ်ပြီးဆွီဒင်နိုင်ငံစတော့ခေါမ်မြို့မှာ NGO တွေပရဟိတအဖွဲ့တွေအစိုးရတွေစုဝေးဆွေးနွေးကြပါတယ်2019ခုနှစ်အတွက်စောင်းဖို့ကတော့ရေနဲ့ဖြုံတီးမှုလျှော့ချပါပြန်သုံးပါဆိုတာပါပဲဆွေးနွေးပွဲတက်ရောက်တဲ့ World Resources Institute က Todd Gardner ကVOA ကို Skype ကနေတဆင့်အခုလို့ပြောပါတယ
် something like I think it's only 4 or 5% of wastewater
ဆွန့်ပြေပမာဏရဲ့600%လောက်ကိုဘလို့အသုံးတဲ့မဲ့ကိစ္စမျိုးအတွက်မဆိုပြန်ပြီးတန့်စင်နေပါတယ်ဆွန့်ပြေ90%ကျော်ဟာတဘာဝရေတက်တက်ပါအဲ့ဒီထက်မှာတန့်စင်ဖယ်ထုတ်ပြရမယ့်ပစ္စည်းတွေပါနေပါတယ်ဒါပေမဲ့လည်းအဲ့ဒီဆွန့်ပြေကိုတန့်စင်ပြီးပြန်အသုံးပြုနိုင်ဖို့လုပ်ရမယ့်ဤပညာပိုရှိလာနေပါပြီ
ရိုးရိုးလေးလိုယုံနဲ့ကြီးမားတဲ့အကျိုးရှိနိုင်ပြီးတချို့နေရာတွေမှာလက်တွေဖြစ်နေပြီးသားအခြေအနေတွေကတက်သေးရှိတယ်လို့ဂါဒနာကပြောပါတယ်
။ And there's a lot of places where they're treating the water to drinkable standards and if you think about that as an option
တောက်လို့ရတဲ့ရေဖြစ်အောင်ပြုပြင်တန့်စင်တဲ့နေရာတွေအများကြီးရှိနေပါပြီ။ဒါကိုနီလန်းတစ်ခုအနေနဲ့စဉ်းစားမယ်ဆိုရင်အချိန်တိုင်းမှာရေအစ်စ်ကိုသုံးဖို့ကျွန်တော်တို့ရဲ့စဉ်းစားချက်အများကြီးလျော့သွားနိုင်ပါတယ
်။စွန့်ပြစ်ရေကိုတန့်စင်တာကလူတွေအတွက်အထောက်အကူဖြစ်ုံသာမကပါဘူး။ချောင်းတွေ၊မြစ်တွေနဲ့သမုဒ္ဒရာတွေထဲအငိအကြီးတွေရောက်မသွားအောင်တားနိုင်တဲ့အတွက်သဘာဝပတ်ဝန်းကျင်အတွက်လည်းအကျိုးရှိတာပါ။
80% of wastewater across the world is not
ကမ္ဘာတဝန်းကရေ 80% လုံးဟာလုံးဝမပြုတ်ပြင်မတန့်စင်ရသေးပါဘူး။ဆိုလိုတာကအဲ့ဒီရေတွေဟာသမုဒ္ဒရာထဲ၊ပင်လယ်အော်ထဲ၊ရေစီးကြောင်းတွေထဲစီးဝင်သွားတာပါပဲ
။နောက်ပြဿနာတစ်ခုကတော့ကျွန်တော်တို့မှာရှိတဲ့ရေပမာဏထက်ပိုသုံးနေကြတာပါပဲ။တောင်ပိုင်းကယ်လီဖိုးနီးယားတက္ကသိုလ်ကပါမော့ခဆေရာဖီကင်းစ်ကလည်း Skype ကတဆင့်အခုလိုပြောပါတယ
် It's well known that the groundwater table level is dropping because of all the water that's been used for agriculture.
ရေအလုံးကိုစိုက်ပျိုးရေးအတွက်သုံးနေတာကြောင့်ရေပမာဏလျော့လာနေတယ်ဆိုတာသိထားပြီးသားကိစ္စပါ။ဒါကြောင့်အခုလုပ်နေတဲ့လိုမျိုးရေရှည်ဆက်လုပ်သွားလို့မရပါဘူး။တကယ်ကကျွန်မတို့လုပ်နေပုံကိုပြောင်းပြစ်ရပါမယ်
။အဓိပ္ပာယ်ကတော့တစ်တော်ထိမ့်သိမ့်တာနဲ့ပေါက်နေတဲ့ရေပိုက်တွေကိုပြင်ဆင်လာလို့ဤပညာသိမ့်မလို့တဲ့နီလန်းတွေနဲ့ပင်လယ်ရေကနေစားငံတက်ထုတ်ပေးတဲ့ဆက်ယုံတွေနဲ့ခစ်မီဆယ်ရေပေးဤပညာလို့အစ်စ်နဲ့ဤပညာသုံးနီလန်းတွေကိုပေါင်းစပ်ဖို့ဖြစ်တယ်လို့ဂါဒနာကပြောပါတယ
် Your water is a human right and so we want to make sure that everyone has access
ရေဟာလူ့အခွင့်အရေးတစ်ခုပါတန်ရှင်းတဲ့ရေကိုလူတိုင်းအလုံးအလောက်ရစေချင်ပါတယ်လက်ရှိမှာကဒါဟာလူခွင့်ရဖြစ်ပြီးလူတိုင်းတန်းတူခံစားတတ်တဲ့ဆိုတဲ့စဉ်းစားချက်မျိုးရှိမနေပါဘူး
။ဒါပေမဲ့လည်းရေတူမှာတော့ရေရှားပါတာလူတိုင်းအတွက်ရေလုံလောက်မရတာကကျွန်တော်တို့လက်တွေ့ဘဝရဲ့အစိတ်တစ်ပိုင်းဖြစ်လာမယ်လို့ဂါဒနာကပြောပါတယ်ခင်ဗျာ။ကိုယ့်ရဲ့ဇနီးခင်မွန်းဖြစ်သူညအိတ်တဲ့အခါဟောက်တက်ပါလား Smart ခေါင်းအုံးကကူညီပါလိမ့်မယ်။နွားတို့ကုန်နေပြီဆိုတာရေခဲတစ်တာကတွေ့တာနဲ့ ကိုဝယ်နေကြစားကုန်ပစ္စည်းပို့တဲ့ဆိုင်ကိုနွားနုလာပို့ဖို့မှားလိုက်ပါလိမ့်မယ်ကိုမျက်လုံးပတ်ဝန်းကျင်မှာအရေးအကြောင်းတွေပေါ်လာလို့စိတ်ညစ်နေပါသလား smart ကြည်မှန်ကအဲ့ဒါကိုခွဲခြမ်းစိတ်ဖြာသုံးသပ်ပြီးရလာတဲ့အခြေအနေကိုကိုယ့်ရဲ့ smart phone ကိုပို့ပေးပါမယ်ကဲတင့်တော်တဲ့မျက်နှာလိမ့်စေးကိုသာမှားယူလိုက်ပါပစ္စည်းပစ္စည်းများရဲ့ internet of things ကဘာကနေကြိုးဆိုပါတယ်အတူကောက်အားဖြင့်တော့ IoT ပေါ့ခင်ဗျာဒါနဲ့ပတ်သက်ပြီးဤပညာသတင်းဌာနတစ်ခုဖြစ်တဲ့ Mobile Geeks က Nicole Scott ကအခုလိုပြောပါတယ
် As IoT finds its feet it's going to go into a lot of different niche applications
IoT ခိုင်မာလာပြီဆိုတာနဲ့လွယ်လွန်းတခုအသုံးပြုဖို့အမျိုးမျိုးရှိလာမှာပါအမိုက်ဘုံးကနေရေခဲတတာအထိသဘွတ်တန်တွေအထိရောက်သွားမှာဖြစ်ပြီးအဲ့ဒီထက်ပိုပိုကျယ်သွားပါလိမ့်မယ်ကိုကတကယ်လူပြစ်မှုလို့ပဲဖြစ်ဖြစ်နည်းပညာကိုတိတ်တိတ်လို့ပဲဖြစ်ဖြစ်ကိုဘွားရဲ့ကိစ္စတိုင်းကိုအလိုလျောက်လှုပ်ချင်လာမှာပ
ါဒီနေ့ကုန်ရောက်ရင်အင်တာနက်နဲ့ချိတ်ဆက်ထားတဲ့ပစ္စည်းပစ္စယပေါင်း 8.4 ဘီလီယံအထိရှိလာတော့မယ်လို့သတင်းနည်းပညာသုတေသနကုမ္ပဏီ Gartner ကပြောပါတယ် Andrew Wild ကတော့နည်းပညာဆိုင်ရာ website CNET Technology ကပ
ါ People are trying to connect everything they can sometimes just so they can say we have
လူတွေကချိတ်ဆက်နေတဲ့အားလုံးကိုချိတ်ဆက်ဖို့ကြိုးစားနေကြပါတယ်တစ်ခါတစ်ခါကျတော့ဒါကဘာပစ္စည်းပဲဖြစ်ဖြစ်ချိတ်ဆက်လိုက်တာပဲလို့ပြောနိုင်ဖို့တက်တက်လောက်ကြတာပ
ါကိုကလိုအပ်လို့ခေါ်လိုက်တာနဲ့ရောက်လာပြီးလူကျင်နာလှုပ်ပေးမဲ့အာလာဒင်ရဲ့မီးအိမ်ဆောက်ဘလူးလိုမျိုးဤပညာနဲ့ဖန်တီးထားတဲ့ Apple ရဲ့ Siri Google ရဲ့ OK Google Amazon ရဲ့ Alexa စတာတွေဟာအရှင်သခင်ဖြစ်တဲ့ကျွန်တော်တို့ခိုင်းနာလှုပ်ပေးဖို့အမြဲတမ်းအစဉ်သင့်ရှိနေကြပါတယ်ဒါနဲ့ပတ်သက်လို့တော့ CNET Technology ကပဲ Sarah Tipkin ပြောပြတာက
It's just all about trying to predict what you want and what you like and make
ကိုဘာလို့ကျင်းနေဘာကြိုက်တယ်ဆိုတာမပြောရသေးခင်မှာကိုပဲကိုလိုချင်တာကြိုက်တာကိုခံမှန်းပြီးကိစ္စတွေကိုတက်တာလွယ်ကူအောင်လုပ်ပေးတာပါပဲ
အခုလောလောဆယ်မှာရှိနေတဲ့တခုတည်းသောမေကွန်းကတော့အဲ့ဒီပစ္စည်းတွေကိုတခုနဲ့တခုဘယ်လိုချိတ်ဆက်ပြီးအတူတူအလုပ်လုပ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာပါပဲလို့ Andrew Wild ကပြောပါတယ်
It is a slow burner but largely because there are so many different devices from so many different companies.
ဒါကဥစားပေးကိစ္စတော့မဟုတ်သေးပါဘူး။အဓိကအကြောင်းကတော့ကုမ္ပဏီအမျိုးမျိုးကထုတ်တဲ့ပစ္စည်းတွေအမျိုးမျိုးရှိနေပြီးအဲ့ဒါတွေအားလုံးကိုခင်မီနီးပညာအိမ်ထဲမှာဘယ်လိုချိတ်ဆက်ရမလဲဆိုတာတကယ်တမ်းနားမလည်တဲ့လူအများကြီးရှိနေပါသေးတယ်
။ဒါအပြင်အားလုံးဟာအင်တာနက်နဲ့ဆက်နွယ်နေတာမို့လုံခြုံရေးနဲ့ပို့ကိုရေးအချက်လက်တွေမပေါက်ကြားရေးတွေအပေါ်စိုးရိမ်တာမျိုးကအမြဲရှိနေတာပါ။လောစင်မှာတော့ဒါနဲ့ပတ်သက်ပြီးအတိအကျမသိနိုင်သေးဘူးလို့ Android နည်းပညာကျွမ်းကျင်သူတူဦးဖြစ်တဲ့ Nirav Gondia ကပြောပါတယ
် At the moment is it all secure? Who knows because we've not seen widespread examples.
လက်ရှိအချိန်မှာဒါကဘေးကင်းလုံခြုံပါရဲ့လားကြေကြေပြန့်ပြန့်ဖြစ်ထားတာတွေမတွေ့ရသေးတော့ဘယ်သူသိမလဲဗျာ
ဘယ်လိုနည်းပညာပစ္စည်းပစ္စယမျိုးပဲရှိပါစေသုံးပါအဲ့ဒီအပေါ်ကျေနပ်ပါကိုယ့်ရဲ့ပုံကိုယ်ရေးအချက်လက်တွေကိုတော့ဘေးမသိပါနဲ့ဘာကြောင့်လဲဆိုရင်ဘယ်သူနားထောင်နေမဲဆိုတာခမရမသိနိုင်တဲ့အတွက်ကြောင့်ပါပဲလို့ကျွမ်းကျင်သူတွေကအကြံပေးကြပါတယ်ခင်ဗျာ
ကိုကျော်ကျော်တင်းစီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါရှင်ဘူယိုအမေရိကန်အတန်ရဲ့တောက်ကြနေညပဲလက်ရှိအတန်လွှင့်နေတဲ့အစီအစဉ်တနားရီစာအစအဆုံးကိုမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ခုတော့ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကကြေညာပေးပါအောင်မရှင
်။ဟာရီကိန်းမုန်နဲ့အာမာကယူဝါနိုင်ငံရှေ့ဘက်နေရာတော်တော်များကိုဖြတ်တန့်တက်ခတ်နေပြီးဒီနေ့တောက်ကြနေနောက်ပိုင်းမှာတော့အနောက်မြောက်ဘက်ကိုရွေ့ရှားနေတဲ့မုန်နဲ့ဟာကယူဝါနိုင်ငံမြောက်ပိုင်းနဲ့ဘာမားနိုင်ငံနေရာတော်တော်များကိုဝင်ရောက်လိမ့်မယ်လို့လည်းအမေရိကန်မြူသားဟာရီကိန်းမုန်နဲ့ဌာနကခန့်မှန်းထားပါတယ်။ပြင်းအားစင်ကားရှိတဲ့အာမာဟာရီကိန်းကဒီနေ့စောပိုင်းမှာတော့အစဉ်လေးဖြစ်ချက်ချလိုက်ပြီးမယ်အားကောင်းနေစေဖြစ်ပါတယ်အမေရိကန်ရှေ့တောင်ပိုင်းဖလော်ရီဒါပြည်နယ်ကိုဒီရက်ပိုင်းတွင်ဝင်ရောက်ဖို့ရှိနေတဲ့မုန်တိုင်းကလက်ရှိအင်အားအတိုင်းပဲဆက်ပြီးအားကောင်းနေနိုင်တယ်လို့လည်းကြံ့ကျင်သူတွေခန့်မှန်းထားကြတာပါမက္ကဆီကိုနိုင်ငံတောင်ပိုင်းမှာဒီကနေ့ပြင်းအား 8.2 အဆင့်ရှိငလျင်တစ်ခုလွတ်ကပ်သွားတဲ့အတွက်လူဆစ်ချောက်ထက်မင်းနဲ့သေဆုံးသွားခဲ့ပြီးနှစ်ပေါင်း100အတွင်းမှာအပြင်းထန်ဆုံးငလျင်ဖြစ်တဲ့အကြောင်းလည်းမက္ကဆီကိုသမ္မတကပြောဆိုလိုက်ပါတယ်ငလျင်ညောင်းတမီတာမြင့်နဲ့ဆူနာမီရေလိုင်းအသေးစားလေးတွေဖြစ်ပေါ်ခဲ့ကြောင်းလည်းပစိဖိတ်ဆူနာမီသတိပေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အမေရိကန်ကဆီးရီးယားရေးယူမှဆိုရင်မြောက်ကိုရီးယားအတွက်အင်တာမတ်ချီခွဲစရာနေ့တနေ့ဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်ဆီးရီးယားဖြစ်ရှိမှုနီလန်းကိုမလိုလားပေမဲ့ဖြစ်နိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းလဲသမ္မတကသတိပေးပြောဆိုခဲ့တာပါမြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့မြောက်ပိုင်းကပြည်ပခတ်တွေအတွင်းသေဆုံးသူအရေအတွက်က တထောင်ကျော်လောက်တည်ရှိနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ကပြောလိုက်ပါတယ်လူတထောင်နဲ့တထောင်ကျော်လောက်ထိသေဆုံးကောင်းသေဆုံးနိုင်တယ်လို့ဆိုတဲ့ခန့်မှန်းချက်ကိုသူ့အနေနဲ့လက်ခံကြောင်းနဲ့သေဆုံးမှုတွေထဲမှာနှစ်ဖက်စလုံးကပါဝင်ပေမဲ့လည်းအများစုကရိုဟင်ဂျာတွေဖြစ်နိုင်တယ်လို့လူခွင့်ရေးထုတ်ကိုယ်စားရန်ကြီးလီက AFP သတင်းဌာနနဲ့မေးမြန်းခန်းမှာပြောဆိုလိုက်တာပါ
2019ခုနှစ်စက်တင်ဘာလ10ရက်တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ရှင် VOA American တန်ရက်စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ32 40 49တို့ကနေတိုက်ရိုက်ဖန်ယူနိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.